Welcome to the Voice of America in Burmese.
Minglan ya jama shin 2019 ခုနှစ်ဒီဇင်ဘာလ15ရက်တနင်္ဂနွေညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေထိုင်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32, လိုင်းလမ်းမီတာ190 kHz 1905တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါ။ခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုမတ်မြသတင်းအောင်နဲ့ဒီညညာပြီးသွားမှာဖြစ်ပါတယ်။ဆွေနိုင်ငံမဒရစ်မြို့မှာကျင်းပတဲ့ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံကတော့ဒီနေ့မှာပြီးဆုံးသွားခဲ့ပြီးတော့ကမ္ဘာကြီးပူနွေးလာမှုကိုတိုက်ဖျက်ဖို့အတွက်လှုံ့ဆော်အောင်အချက်တချို့ကိုနိုင်ငံကြီးတချို့ကလက်မခံခဲ့ပါဘူး။ဖိလစ်ပိုင်နိုင်ငံမှာပြင်းအား 6.8 မဂနီကျူးရှိတဲ့ငလျင်တစ်ခုဒီနေ့မှာလှုပ်ခတ်သွားခဲ့ပါတယ်။အိန္ဒိယနိုင်ငံတဝန်းဆန္ဒပြပွဲတွေအတွင်းသေဆုံးသူရေအတွက်ဟာ6ရောက်ရှိသွားခဲ့ပြီးဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
အဲ့ဒီနောက်ဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေကတော့ရခိုင်ပြည်နယ်အတွင်းစည်ရေးပြိပခါတွေအတွင်းမှာဒီရက်ပိုင်းမှာပဲလူ3ဦးသေဆုံးခဲ့ပါတယ်ဒီအကြောင်းကိုအခုလိုနားဆင်ရမှာပါ
လူစုလူဝဲတွေးလို့လေစစ်တပ်ကတခါလေးဝန်ဝန်ပြီးဒေဘို300ကသနပ်ပစ်ဖောက်ပြီးတခါလေးဝန်ဖမ်းတာအဲ့ဒီမှာကြောင်းလန်းတကြောင်းနဲ့ထွဲပြစ်သူကထွဲပြစ်သူတော့အဲ့ဒီမှာအနေနဲ့နောက်ထပ်လိမ့်ပြစ်တယ်
ဒေသခံရွာသားတဦးပြပြချက်နဲ့အတူထုတ်လွှင့်ပေးသွားမှာပါမြမဒီမိုကရေစီအရေးဆွေးနွေးခန်းအစီအစဉ်မှာတော့သဘာဝဥစားချက်မွေးမြူရေးလုပ်ငန်းအကြောင်းကိုနားဆင်နိုင်ပါတယ်ဒုတိယပိုင်းမှာသတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြမပြည်ကပေးစာစာနှစ်ချုပ်အထူးအစီအစဉ်နေနဲ့ကဘာကျော်ရုပ်ရှင်ကားတွေအကြောင်းနဲ့အတူထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ကြရမှာပါအခုရေဆုံးတော့တနင်္ဂနွေနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မတ်မြသစီအောင်တို့ပြောပြပါမယ်ရှင်
စပိန်နိုင်ငံမဒရစ်မြို့မှာကျင်းပတဲ့ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံကတော့ဒီကနေ့မှပြီးဆုံးသွားခဲ့ပါပြီ။ကမ္ဘာကြီးဖူနွေးလာမှုကိုတိုက်ဖျက်ဖို့အတွက်လှုံ့ဆော်မဲ့အချက်တချို့ကိုနိုင်ငံကြီးတချို့ကလက်မခံခဲ့တာကြောင့်နိုင်ငံငယ်လေးတွေနဲ့ပတ်ဝန်းကျင်ရေးထက်ကြွလှုပ်ရှားသူတွေကပြင်းပြင်းထန်ထန်ဝေဖန်လိုက်ကြပါတယ်။မဒရစ်ညီလာခံကကမ္ဘာကြီးဖူနွေးလာမှုကိုကာကွယ်ထိန်းသိမ်းဖို့အတွက်ဖန်တော်ရင်တန်းငွေထုတ်လွှင့်မှုကိုအလင်းမြဖြတ်တောက်ဖို့သိပ္ပံပညာရှင်တွေရဲ့အကြံပေးချက်ပေါ်ကမ္ဘာနိုင်ငံတွေအနေနဲ့စူပေါင်းလိုက်နာဖို့ဘလောက်ထိဆန္ဒရှိသလဲဆိုတာကိုစမ်းသပ်တဲ့စမ်းသပ်မှုတစ်ခုလည်းဖြစ်ပါတယ်။မဒရစ်ညီလာခံအတွင်းအရေးပေါ်လှုပ်ဖို့လိုအပ်နေတာနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်မဟုတ်ဘဲသဘောအသင့်တင်ရှိတဲ့ကြေညာချက်တစ်ခုထုတ်ပြန်နိုင်ဖို့အစိုးရပိုင်းကမျှော်လင့်ခဲ့ကြတာဖြစ်ပါတယ်။အဲ့ဒါကတော့ရာသီဥတုပြောင်းလဲမှုကိုတိုက်ဖျက်ဖို့အတွက်လက်ရှိရှိနေတဲ့ဖန်လုံရင်တန်းငွေထုတ်လွှင့်မှုကတိပြုချက်တွေနဲ့2015 Paris သဘောတူညီချက်မှာရခဲ့တဲ့အပူချိန်ရည်မှန်းချက်ကွာဟမှုကိုဆွေးနွေးညှိနှိုင်းသွားကြဖို့ဖြစ်ပါတယ်။ဘူမျိုးဆက်နိုင်ငံတွေတော်များများနဲ့ပတ်ဝန်းကျင်ထိန်းသိမ်းဆောင်ရှောက်ရေးတက်ကြလှုပ်ရှားသူတွေကတော့ဖန်လုံရင်တန်းငွေထုတ်လွှင့်မှုနဲ့ပတ်သက်ပြီးတိုင်းပြည်တွေအနေနဲ့ရဲရဲတင်းတင်းကတိကဝတ်ပြုဖို့အရေးကြီးတယ်ဆိုတာပို့ပြီးတော့ရှင်းရှင်းလင်းလင်းဖော်ပြပေးဖို့လိုလားနေကြတာဖြစ်ပါတယ်ခင်ဗျာ။
မြောက်ကိုရီးယားရဲ့မဟာဗျူဟာမြောက်နျူကလ িয়ার အရန်ကြားတွေပို့ပြီးတော့ခိုင်မာအားကောင်းစေရည်ရည်ရွယ်ပြီးတော့ဂျိုဒုနဲ့ဒုံးကျည်စမ်းသပ်စခန်းကနေအရေးကြီးတဲ့စမ်းသပ်မှုတစ်ခုထပ်လုပ်ခဲ့တယ်လို့မြောက်ကိုရီးယားကစနေနေ့မှပြောပါတယ်။နျူကလ িয়ার ရည်ဆွေးနွေးမှုတွေမှာအမေရိကန်ဘက်ကပို့ပြီးတော့လိုက်လျောဖို့ဒီနှစ်ကုန်ကိုနောက်ဆုံးရက်အဖြစ်မြောက်ကိုရီးယားကသတ်မှတ်ထားခြင်းပြေဖို့သတင်းပတ်အနည်းငယ်အလို့နောက်တာဝေးပြည့်ဒုံးကျည်တွေဒါမှမဟုတ်နျူကလ িয়ার စမ်းသပ်မှုတွေပြန်ဆဖို့ချိန်ချောက်ထားခြင်းမှာပဲအခုလိုစမ်းသပ်မှုလုပ်ခဲ့တာပါစနေနေ့ကဆိုဟေးဂျူဒူလွတ်တရေးစခန်းမှာစမ်းသပ်ခဲ့တာနဲ့ပတ်သက်ပြီးတော့ဘယ်လိုစမ်းသပ်မှုလုပ်ခဲ့တာလဲဆိုတာနဲ့စမ်းသပ်မှုဓာတ်ပုံတွေကိုမြောက်ကိုရီးယားနိုင်ငံပိုင်ကိုရီးယားဗဟိုသတင်းအေဂျင်စီကတော့ဖော်ပြခြင်းမရှိပါဘူးဒီစခန်းမှာပဲပြီးခဲ့တဲ့သတင်းပတ်တုန်းကလည်းသိက္ခာအရေးကြီးတဲ့စမ်းသပ်မှုတစ်ခုလုပ်ခဲ့တယ်လို့မြောက်ကိုရီးယားကပြောတာပါလက်တလုံးလုပ်ခဲ့တဲ့ကာကွယ်ရေးသိပ္ပံသုတေသနတွေမှာအဖိုးမပြတ်နိုင်တဲ့အချက်အလက်တွေအတွေ့အကြုံတွေနဲ့ဤပညာသစ်တွေရခဲ့ပြီးတဲ့နောက်မှာနောက်ထပ်ဗျူဟာမြောက်လက်နက်စမ်းသပ်မှုတွေအပြည့်အဝအသုံးချသွားမယ်လို့မြောက်ကိုရီးယားစစ်တပ်ရဲ့အကြီးတန်းအရာရှိပတ်ဂျွန်ချွန်ကိုကိုးကားပြီးတော့နိုင်ငံပိုင် KCNA သတင်းကဖော်ပြပါတယ်။မြောက်ကိုရီးယားကပြီးခဲ့တဲ့ဇွန်လကစပြီးတာတိုနဲ့တာလပြည့်ဒုံးကျည်စမ်းသပ်မှုပြစ်လွတ်မှုတွေလှုပ်လာတာ73ချိန်ရှိပြီဖြစ်ပါတယ်။
ဟောင်ကောင်မှာဆွေးနွေးကိုစတင်ဆန္ဒပြတဲ့သူတို့ချို့ဟာဈေးဝယ်စင်တာတွေမှာဒီကနေ့စူဝေးစန္ဒပြခဲ့ကြပြီးတော့ရဲတပ်ဖွဲ့နဲ့ထိတိုက်တွေ့ပြီးတော့စန္ဒပြတဲ့သူတို့ချို့ကိုလည်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။အနေအောင်ဝတ်စုံတွေဝတ်ပြီးမြန်ဖုံးတွေဆွထားတဲ့စန္ဒပြတဲ့သူတွေဟာဈေးဝယ်စင်တာတွေမှာစူဝေးပြီးတော့လွတ်လပ်ရေးအတွက်တိုက်ပွဲဝင်ဖို့တရားမျှတမှုရှိစေကြွေးကြော်တဲ့တွေကိုအော်ဟစ်စန္ဒပြခဲ့ကြပါတယ်။နေရာတချို့မှာတော့စန္ဒပြမှုတွေကအကြမ်းဖက်တာတွေအထိဖြစ်ခဲ့တာကြောင့်စန္ဒပြတဲ့သူတွေနဲ့အထီးကရုံးနေရဲတပ်ဖွဲ့ဝင်တွေကြားမှာထိတိုက်တွေ့ခဲ့ကြပြီးတော့ရဲတပ်ဖွဲ့ကငရုတ်ရည်နဲ့ ပတ်ပြီးတော့ဖမ်းဆီးတာတွေလည်းလုပ်ခဲ့ပါတယ်ရှက်တင်ဇီဝဲစင်တာမှာတော့ရဲတပ်ဘက်ကမြေယူဘုံတွေတုံနေနေခဲ့ပြီးတော့လူတော်များများကိုဖမ်းဆီးခဲ့ကြောင်းဒေသခံသတင်းတွေကဖော်ပြပါတယ် AFP သတင်းမှာတော့အသက်16နှစ်အရွယ်မျိုးသားတူဦးနဲ့အလယ်တန်းကျောင်းသူတူဦးဖမ်းဆီးခံခဲ့ရတယ်လို့ပြောပါတယ်သူတို့ကိုရဲကဖမ်းသွားတဲ့အချိန်မှာသူတို့ရဲ့အချက်လက်အသေးစိတ်တွေကိုအများပြည်သူသိအောင်ဆိုပြီးတော့သူတို့ကအော်ဟစ်သွားခဲ့တာဖြစ်ပါတယ်တချို့ဆန္ဒပြတဲ့သူတွေကတော့ဒီဆိုင်ငန်းတွေကိုတိုက်ခိုက်ဖျက်ဆီးတာတွေရှိခဲ့တာကြောင့်ဆိုင်တချို့ပျက်စီးသွားခဲ့ပြီးတော့တချို့ဆိုင်တွေကိုလည်းအစောကြီးပိတ်ပစ်ခဲ့တယ်လို့ရဲတပ်ဖွဲ့ကကြေညာချက်ထုတ်ထားပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့အခုလောလောဆယ်မှာတရုတ်နိုင်ငံပေကျင်းမြို့ကိုရောက်ရှိနေတာဖြစ်ပါတယ်။တရုတ်နိုင်ငံပြည်မာကြီးကိုတရားခံလွှဲပြောင်းပေးရေးဥပဒေကြမ်းကြောင့်ဟောင်ကောင်မှာဆန္ဒပြပွဲတွေဖြစ်လာခဲ့တာဟာအခုဆိုရင်6လကျော်သွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ။
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒနာအိုကျွန်းမှာပြင်းအား6တက်သမရှိရှိတဲ့ငလျင်တစ်ခုဒီကနေ့တနင်္ဂနွေနေ့မှာလှုပ်ခတ်သွားခဲ့တယ်လို့ဘူမိဗေဒပညာရှင်တွေကပြောပါတယ်ငလျင်ကဒါဗာဝိုမြို့မိုင်50ကျော်အကွာကိုဗဟိုပြုလှုပ်ခတ်သွားတာဖြစ်ပြီးအဲ့ဒီနေရာကိုကယ်ဆယ်ရေးအဖွဲ့တွေဆီလုထားပြီးလို့ရဲတပ်ဖွဲ့ကပြောပါတယ်ပြင်းအားအနည်းငယ်ရှိတဲ့နောက်ဆက်တွဲငလျင်တွေဆက်လုနေတာကြောင့်အခင်းပြစ်ဒေတာဆေးရုံတွေကလူနာတွေကိုဘေးလူရပြောင်းရွှေ့ပေးနေပါတယ်။ရုံအဆောက်အဦနေရံတွေကွဲအပ်သွားပြီးလေကားတွေလည်းပြိုကျသွားတယ်လို့ဒေတာခန်ရဲတပ်ဖွဲ့ပြောခွင့်ရလီအိုဘူဒါက AFP သတင်းဌာနကိုပြောပါတယ်။လျှက်စစ်တပ်အားကိုလည်းပြတ်တောက်ထားပြီးတော့ရေလည်းမလာတော့ဘူးလို့သူကပြောပါတယ်။ဒဏ်ရာရသူအနည်းဆုံး24ယောက်ကိုဆေးရုံကိုပို့ပေးထားပေမဲ့တေဆုံးတဲ့သတင်းတော့မရရှိဘူးလို့ပြောခွင့်ရအိုဘူဒါကပြောပါတယ်။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာဒီနေင်ကမင်ဒနာဝကျွန်းဒါဗိုဝါမြို့မှာရှိတာဖြစ်ပြီးသမ္မတနဲ့မိသားစုဝင်တွေထိခိုက်မှုတစုံတရာမရှိဘူးလို့တာဝန်ရှိသူတွေကပြောပါတယ်။ငလျင်ကြောင့်ဆူနာမီအန်ဒီရဲ့သတိပေးချက်ထုတ်ပြန်ထားတာတော့မရှိသေးပါဘူးရှင်။
ဒီ American Tan ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း 9:00 ကနေ 10:00 အထိ9.25kHz 15.53 kHz 25kHz 11.83 kHz 9.33 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 ွင့်ပေးနေပါခင
်ဗျ။ဒီရီကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးအကြီးဆုံးနိုင်ငံတစ်ခုဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားခုံသွေးရေးသဘောတူညီမှုပထမဆင့်ကိုတောက်ချနေကသဘောတူခဲ့ကြပြီးနောက်တရုတ်ကတချို့အမေရိကန်ကုမ္ပဏီစီးတွေကိုဒီနေ့မှစတင်ကောက်ယူဖို့လှုံ့ထားတဲ့နောက်ထပ်ခုံသွေးကုန်တွေကိုပယ်ဖျက်လိုက်တယ်လို့တရုတ်နိုင်ငံတော်ကောင်စီရဲ့ခုံသွေးကုန်ကော်မရှင်ကဒီနေ့မှပြောကြားလိုက်ပါတယ်။အမေရိကန်နဲ့တရုတ်ကြားဒီခုံသွေးရေးသဘောတူညီမှုကြောင့်အမေရိကန်ရဲ့တချို့ခုံသွေးကုန်တွေကိုခုံနေရော့ကျသွားပြီးတော့အဲ့လိုရော့ကျသွားတဲ့အတွက်အမေရိကန်ရဲ့လေယာထုတ်ကုန်ပစ္စည်းတွေနဲ့တခြားကုန်ပစ္စည်းတွေအပေါ်မှာတရုတ်နိုင်ငံကဝယ်ယူမှုဟာကြီးကြီးမားမားတက်လာခဲ့တယ်လို့အမေရိကန်အာဏာပိုင်တွေဘက်ကပြောပါတယ်။နိုင်ငံခြားမှာသဘောတူညီမှုမရခင်မှာတရုတ်နိုင်ငံဘက်ကလည်းအမေရိကန်ဘက်မှာဒီကနေ့မှကုန်သွယ်ခွင့်တွေစတင်တိုးမြှင့်ကောက်ခံသွားဖို့စီစဉ်ထားတာဖြစ်ပြီးတော့အမေရိကန်ကတင်သွင်းမဲ့ပြောင်းမှုဂျုံကားနဲ့ဒီကားပစ္စည်းအစိတ်ပိုင်းတွေအပေါ်မှာအခုနေတိုးသွားဖို့စီစဉ်ထားတာပါ။အမေရိကန်ကုန်ပစ္စည်းတွေအပေါ်မှာအရင်ကတရုတ်နိုင်ငံဘက်ကကောက်ယူထားပြီးသားကုန်သွယ်ခွင့်တွေကိုတော့ဆက်ထားသွားမှာဖြစ်တယ်ဆိုပြီးဒီကော်မရှင်ကဗဏ္ဍာရေးဝန်ကြီးဌာနအပါအဝင်တရုတ်စိုးရဝန်ကြီးဌာနတွေရဲ့အင်တာနက်ဆောင်မျက်နှာတွေမှာကြေညာချက်တွေထုတ်ပြန်ထားပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံမှာနိုင်ငံသားဖြစ်ခွင့်ဥပဒေမူကြမ်းတစ်ခုဆန့်ကျင်တဲ့ဆန္ဒပြပွဲတွေပြင်းပြင်းထန်ထန်ဇက်တိုက်ဖြစ်ပေါ်နေပြီးတော့ဒီကနေ့အထိသေဆုံးသူ6ဦးရှိပြီလို့အာဏာပိုင်တွေကပြောပါတယ်။ဒေတာတွေမတည်ငြိမ်တဲ့အခြေအနေတွေကိုထိန်းချုပ်ဖို့အာဏာပိုင်တွေကအင်တာနက်လိုင်းတွေကိုဖျက်ထားပြီးညမထွက်ရအမိန့်လည်းထုတ်ပြန်ထားပါတယ်။အတန်ပြည်နယ်ကူဝါဟာတီမြို့မှာအခြေအနေတွေဆက်လက်တင်းမာနေသလိုလုံခြုံရေးကိုလည်းတင်းကျပ်ထားပါတယ်။အောက်လွှတ်တော်ကတနင်္လာနေ့မှာအတည်ပြုလိုက်တဲ့နိုင်ငံသားဖြစ်ခွင့်ဥပဒေမူကြမ်းတစ်ခုအိန္ဒိယအထက်လွှတ်တော်ကထောက်ခံမဲ125မဲ၊ကန့်ကွက်မဲ105မဲနဲ့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအတည်ပြုခဲ့တာဖြစ်ပါတယ်။ဒီနိုင်ငံသားဖြစ်ခွင့်ဥပဒေအသေးအရဘာသာရေးပြည်နယ်မှုတွေကြောင့်ပါကစ္စတန်၊အာဖဂန်နစ္စတန်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေအိန္ဒိယကို2014ဒီဇင်ဘာ31ရက်မတိုင်ခင်ထွက်ပြေးဝင်ရောက်လာသူမွတ်စလင်ဘာသာဝင်မဟုတ်သူတွေသာအကျုံးဝင်မှာဖြစ်ပါတယ်။ဒီမူကြမ်းကိုအိန္ဒိယသမ္မတကလက်မှတ်ရေးထိုးပြီးရင်ဥပဒေအဖြစ်တရားဝင်အတည်ဖြစ်လာမှာပါ။နိုင်ငံသားဖြစ်ခွင့်ဥပဒေမူကြမ်းကိုတော့ပြီးခဲ့တဲ့မေလမှာပြန်ပြီးအရွေးခံခဲ့ရတဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဟိန္ဒူလဲဝဲဝါဒီအစိုးရကဥဆောင်တင်သွင်းခဲ့တာပါ။ဝန်ကြီးချုပ်မိုဒီရဲ့ဟိန္ဒူအမျိုးသားရေးမူဝါဒကိုတားပီးထားတဲ့ဒီဥပဒေကြမ်းကအိန္ဒိယမှာရှိတဲ့မွတ်စလင်တန်း200လောက်ကိုခွဲခြားဖိနှိပ်ဆက်ဆံရရောက်တယ်လို့အတိုက်ခံတွေအစ္စလာမစ်အဖွဲ့တွေနဲ့လက်ရာဇွန်းတွေကဆွတ်ဆွဲပြောဆိုပါတယ်။ဝန်ကြီးချုပ်မိုဒီကတော့ဒီဆွတ်ဆွဲချက်တွေကိုညှင်းဆန်ပါတယ်။
အမေရိကန်ပြည်တော်စုမှာမနေ့စနေနေ့ကကျင်းပပြီးတနိုင်ငံလုံးကိုပြသသွားတဲ့ဘောလုံးပွဲအတွက်မှာအမေရိကန်စစ်တပ်သို့တင်နန်းသားတွေအနေနဲ့လူပြူကြီးစိုးရေးလက်ဟန်ခြေဟန်တင်ဂီတတွေကိုအသုံးပြုသွားသလားဆိုတာကိုစုံစမ်းစစ်ဆေးနေပြီဖြစ်တယ်လို့အမေရိကန်ကြီးတဲ့နဲ့ရေးတဲ့စစ်တပ်သို့တာဝန်ရှိသူတွေကပြောကြားကြောင်း The Wall Street Journal သတင်းစာကဖော်ပြလိုက်ပါတယ်။အဲ့ဘောလုံးပွဲကိုတော့အမေရိကန်သမ္မတဒေါ်လာ Trump လည်းတက်ရောက်ကြည့်ရှုခဲ့တာဖြစ်ပါတယ်။ West Point စစ်တပ်သူဗိုလ်လောင်းတွေနဲ့ Annapolis ရေးတဲ့ဗိုလ်လောင်းတွေဟာ Philadelphia မြို့မှာလုပ်ခဲ့တဲ့ American ကြီးတက်ရေးတဲ့ဘောလုံးပွဲအတွင်းလူပြူကြီးစိုးရေးလက်ဟန်ခြေဟန်တင်ဂီတတွေကိုလုပ်ခဲ့ပုံရတယ်ဆိုပြီးတော့ဒီသတင်းစာကဖော်ပြတာပါ။ဒီစစ်တပ်သူနှစ်ခုကတော့ဒီဗိုလ်လောင်းတွေဘာကြောင့်အဲ့လိုမျိုးလက်ဟန်ခြေဟန်တင်ဂီတကိုလုပ်ခဲ့တယ်လဲဆိုတဲ့ရည်ရွယ်ချက်ကိုသူတို့အနေနဲ့မဆုံးဖြတ်သေးဘူးဆိုပြီးပြောကြောင်း The Wall Street Journal သတင်းစာကဆိုပါတယ်။ဒီတင်ဂီတဟာ American ပြည်တော်စုမှာတော့ OK ဆိုတဲ့တင်ဂီတနဲ့လည်းတူတာဖြစ်ပါတယ်ခင်ဗျာ။
ပြီးခဲ့တဲ့တနင်္လာနေ့ကနယူးဇီလန်နိုင်ငံ White Island ကျွန်းမှာမီးတောင်ပောက်ကွဲခဲ့တဲ့အတွက်သေဆုံးသူဦးရေဟာ16ဦးအထိရှိသွားပြီဖြစ်ပါတယ်။မီးတောင်တဝိုက်ကျန်ရှိနေတဲ့ရေအုပ်လောင်းနှစ်လောင်းကိုလည်းရဲကရှာဖွေပေးနေတယ်လို့ရဲမင်းကြီး Mike Clemena ပြောပါတယ်။သေဆုံးသူတွေရဲ့မိသားစုဝင်တွေအနေနဲ့ရေအုပ်လောင်းတွေကိုပြန်လူကျင်တာကိုနားလည်ပေမယ့်ရှာဖွေကယ်ဆယ်ရေးအဖွဲ့တွေအနေနဲ့လည်းခက်ခဲပြီးအန္တရာယ်ရှိတဲ့အခြေအနေတွေကိုရင်ဆိုင်နေရတယ်လို့ဒူရဲချုပ် John Timms ပြောပါတယ်။မီးတောင်ပောက်ကွဲချိန်မှာကျွန်းပေါ်မှာလူပေါင်း48ယောက်ရှိနေပြီးအဲ့ဒီထဲမှာနယူးဇီလန်နိုင်ငံသားတွေအပြင်ဩစတြေးလျ၊ဗြိတိန်၊အမေရိကန်၊တရုတ်နဲ့မလေးရှားနိုင်ငံသားတွေပါဝင်တယ်လို့နယူးဇီလန်ဝန်ကြီးချုပ်ဂျစင်ဒါအာဒင်းနာတနင်္လာနေ့ကထုတ်ဖော်ပြောဆိုခဲ့ပါတယ်
။အင်္ဂလန်မှာဒီကနေ့ကစားနေတဲ့ဘောလုံးပွဲတွေမှာတော့ Tottenham Hotspur အသင်းက Wolf အသင်းကိုတကူးကူးမရှိနဲ့ဦးဆောင်နေပြီးတော့ Tottenham တို့ဂိုးကိုတော့ Lucas Moura ကသွင်းပေးထားတာဖြစ်ပါတယ်။ Manchester United နဲ့ Everton တို့ပွဲမှာတော့Everton တင်းကတကူးကူးမရှိနဲ့ဥဆောင်နေပါတယ် Man U တင်းက Lindelof ကကိုကိုကိုတွင်းထားတာဖြစ်ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့မမြသစင်အောင်တို့ပြောပြသွားတာပါရှင်အခုရခိုင်ပြည်နယ်ဘက်ကစစ်ရေးချင်းတွေကိုပြောပြပေးပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းကမင်းပြမြို့နယ်စိတ်တရကြေးရွာမှာမြမတက်မတော်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားစစ်ရေးပြိပက္ခတွေကြောင့်ကြေးရွာအုပ်ချုပ်ရေးမှုအပအဝင်လူ3ဦးသေဆုံးခဲ့တယ်လို့သိရပါတယ်တက်မတော်ဘက်ကထုတ်ပြန်ချက်မှာတော့2ဦးသေဆုံးတယ်လို့ပဲပါရှိပြီးအေအေနဲ့ပတ်သက်တယ်လို့တန်တရားရှိသူ9ဦးကိုဖမ်းဆီးခဲ့တယ်လို့လည်းပြောပါတယ်စုံစမ်းမေးမြန်းထားတဲ့နိုင်ကိုအိမ်ကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မင်းပြမြို့နယ်စိတ်တရကျေးရွာပြေခတ်တိုက်ခိုက်မှုအတွင်ကျေးရွာအုပ်ချုပ်ရေးမှုအပါဝင်3ဦးသေဆုံးသွားတယ်လို့စိတ်တရကျေးရွာသားတို့ကအခုလူပြောပါတယ်
။အဲဒီရွာထဲမှာတိုက်ပွဲမဖြစ်ဘူး။ရွာနောက်မှာလည်းမဖြစ်ဘူး။အေးနေညာကညနေ7နာရီနေ့လောက်မှာစစ်တရအုပ်ချုပ်ရေးမှုအိမ်မှာလူစုလူဝေးတွေ့လို့လေစစ်တပ်ကတခါလေးဝင်ဝင်ပြီးဒေဘုသုံးယောက်ကတနက်ပစ်ဖောက်ပြီးတခါလေးဝင်ဖမ်းတာအဲ့ဒီမှာကြောင်းလန်းတကြောင်းနဲ့ထွက်ပြစ်သူကထွက်ပြစ်ဆိုတော့အဲ့ဒီမှာအနက်နဲ့နောက်ထပ်လိတ်ပစ်တယ်လေပစ်တဲ့ချိန်မှာဟိုအုပ်ချုပ်ရေးမှုအင်းအနီးကအမျိုးသမီးတယောက်ကိုကြီးစံထိမှန်တယ်နောက်ပြီးစစ်တပ်အုပ်ချုပ်ရေးမှုကိုလေအဲ့မှာသူကအင်းနောက်ဘက်မှာဖုံးပြောနေတဲ့အခါကျတော့အဲ့မှာသူ့ကိုလေအနားပေါင်းလဲရိတ်သက်ပြစ်တယ်လို့သိရကျွန်တော်တို့သွားကြည့်တဲ့အခါမှာတွေ့ရတာအဲဒီသက်ပြစ်ခဲ့ပုံကိုကျောင်းမော်ရွာကကျေတောင်ဟန်တယောက်လေးပါသေးတယ်အဲဒီမှာကျေတောင်ဟန်ကလေအနားနဲ့လိတ်ပြစ်တဲ့အခါကျတော့အဲဒီဘက်ဒီနိုးနိုးဒီနာကနေကြီးစံဝင်သွားတာသူ့ကိုတနက်တန်ရံနဲ့ဟိုအဲဒီနေ့မှာပဲဖမ်းသွားတယ်မနေ့က3နာရီ4နာရီတောင်းဝန်းကျင်လောက်မှာဒီမိသားစုတွေကသွားချေတဲ့အခါကျတော့အဲဒီမင်းပုံတောင်ရတောင်ချေအောင်မှာရှိတဲ့ဒီတလူချောင်းကျေးရွာရွာနီးစပ်မှာအဲဒီကျောင်းမကျေးရွာတောင်ဝန်းကန်အလောင်းကိုတွေ့ရတယ်အဲဒီအလောင်းကဓာတ်နဲ့ဘင်းဘဲကိုဖျက်ထားတာတွေ့ရတယ်
ဒီဇင်ဘာ7ရက်နေ့ကပြည်ခတိုက်ခိုက်မှုဖြစ်စဉ်တွင်စိတ်တရကျေးရွာအုပ်ချုပ်ရေးမှူးဦးညံသိန်းကြောင့်မော်ကျေးရွာတာဝန်ခံဦးကျော်အေးမောင်နဲ့ရွာသူတော်ပြူပြူဝင်းတို့တိတ်ဆုံးသွားတယ်လို့သူကဆိုပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာ7ရက်နေ့ကမင်းပြမြို့နယ်ရာမောင်ဒရာနီပတ်ဝန်းကျင်တဝိုက်မှာနေမြေလုံခြုံရေးဆောင်ရွက်နေတဲ့တပ်မတော်စစ်ကြောင်းစိတ်တရကျေးရွာရောက်မှာပြည်ခမှုဖြစ်ပွားခဲ့တယ်လို့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်းမှုဘူမှုချုပ်စော်မင်းထွန်းကပြောပါတယ်။
အဲ့ဒီမှာကျွန်တော်လုံခြုံရေးစစ်ကြောင်းကိုအဲ့ဒီအိမ်တိုင်ဘောကနေပြစ်ခတ်ခဲ့တာရှိတယ်။အဲ့ဒီမှာပြန်လည်းပြစ်ခတ်တယ်။ဒီမှာထိတွေ့မှုဖြစ်တယ်။ထိတွေ့မှုဖြစ်ပေါ်ကြဆစ်စစ်တဲ့အခါမှာတော့အဲ့ဒီပေါ်မှာတော့ဒီမတင်ငါဘွယ်မျိုးသားနှစ်ဦးသေဆုံးနေတာတွေ့ရတယ်။ပြင်တော့အဲ့ဒီအင်းကြီးညတော့မှာ9ယောက်တွေ့ရှိရတဲ့အတွက်သူတို့ဆစ်စစ်မင်းများပြောကြပနာမဆစ်စစ်ကြရဒီအဖွဲ့ဝင်တွေနဲ့မာဂန်တွေဖြစ်တယ်လို့ဒီစားတယ်လို့တရားဥပဒေတိုင်နဲ့အမှုခွင့်ဆစ်စစ်နိုင်ရေးအတွက်ရဲစခန်းကိုကျွန်တော်လက်ပြန်ထားပြီးဖြစ်ပါလေ။
ကျေးရွာတဲ့နေအိမ်တလုံးပေါ်ကနေအေးဘွဲကလက်နက်ငယ်နဲ့ပြစ်ခတ်ခဲ့လို့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်ဘက်ကရာရှိတူတန်ရာရရှိခဲ့တယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ရုံးကနေသတင်းထုတ်ပြန်ထားပါတယ်တိရခန့်တွေကတော့ဒီပြစ်ခတ်မှုဖြစ်စဉ်တွင်တအူးတေဆုံးတယ်လို့ပြောဆိုနေပေမဲ့တမတော်ဘက်ကတော့နှုတ်တေဆုံးကြောင်းပြောပါတယ်စစ်တရရွာပြစ်ခတ်မှ ဲ့မြန်မာနိုင်ငံမျိုးရာလူခွေးရေးကော်မရှင်တို့ထံမှစာပေးပို့တင်ကြားထားပါတယ်ဒီဇင်ဘာ17ရက်နေ့ကမင်းပြားမြို့နယ်စိတ်ဒရာချေးရွာတွင်ပြည်ခမှုပြီးရွာသားတစ်ဆောင်ကျော်ဟာမင်းပြားမြို့နယ်တေကန်ရွာဘက်ကိုတိမ့်ချောင်ထွက်ပြေးနေရသလိုအနီးနားရွာတွေဖြစ်တဲ့သလူချောင်းမင်းဓမလက်ခုတ်တောင်ပုတ်ကေဖုံနာစတဲ့ရွာသား3000ကျော်ဟာလည်းရွာကနေထွက်ပြေးတိမ့်ချောင်နေရပါတယ်2018ခုနှစ်နှောင်းပိုင်းနဲ့2019ဒီဇင်ဘာလအထိမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခဖြစ်စဉ်တွင်မှရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာစစ်ရှောင်းသသိန်းနီးပါးတိုးပွားလာနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များအစည်းအရုံးကနေမနေ့ကထုတ်ပြန်ထားပါတယ်။ဒါအပြင်တိုက်ပွဲစဉ်တွင်အရသာ80ကျော်သေဆုံးပြီး120ကျော်တန်ရာရရှိခဲ့တယ်လို့200နီးပါးတန်တရာနဲ့ဖမ်းဆီးထိန်းသိမ်းခံနေရတယ်လို့ရခိုင်လူမှုအဖွဲ့အစည်းတွေကစစ်တမ်းကောက်ယူထားပါတယ်ခင်ဗျာ။
ကိုနိုင်ကိုရင်ပြပြသွားတာပါရှင်အခုမြမအရေးဆွေးနွေးခန်းအစီအစဉ်အလှည့်ရောက်ပါပြီနိုင်ငံတိုးတက်ရေးအတွက်အခက်အခဲတွေကြားကဖောက်ထွက်နိုင်ဖို့ဆိုတာမျိုးဆက်သစ်လူငယ်တွေပေါ်အများကြီးမူတည်တယ်လို့ကုလသမဂ္ဂကချီးမြှင့်တဲ့စင်ဆက်မပြတ်ဖွံ့ဖြိုးရေးဦးဆောင်တည်ထွင်သူစုရရှိခဲ့တဲ့ကိုဇော်ရဲနောင်ကပြောပါတယ်ဦးစားချက်တွေကိုခြံထဲပိတ်လောင်မထားဘဲတဘာဝအတိုင်းမွေးမြူထုတ်လုပ်နေတဲ့ရွှေတောင်ညိုကြီးကြက်မွေးမြူရေးလုပ်ငန်းပူးတွဲတည်ထောင်သူတဦးဖြစ်တဲ့ကိုဇော်ရဲနောင်ကိုကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားတာပါတယ်ရှင်
တော့ကိုလိုရင်းတော်ကနေပြည်တော်ရောက်ခဲ့တဲ့ကိုမန်ကြီးရှိနေနှစ်ယောက်ရွှေတောင်ညူကြီးကိုမန်ကြီးနဲ့2019ခုနှစ်မှာစပြီးတော့ဒီထောင်နဲ့ပြီးတဲ့အခါကျတော့ဒီကြက်မွေးမြူရေးပေါ့ကြက်မွေးမြူရေးလုပ်ငန်းကဘလူကြက်မွေးမြူလုပ်ငန်းဆိုတော့ကိုဇော်ရင်းတော်ရှေ့မှာကျွန်တော်ရှင်းပြသွားပါမယ်ဆိုတော့ဒီရွှေတောင်ညူကြီးကုမ္ပဏီလီမိတက်ကိုစထောင်ပြီးတော့ဒီလိုကြက်မွေးမြူလုပ်ငန်းအမျိုးအစားကိုစလုပ်ဖို့ဘလူစိတ်ကူးရခဲ့တာလဲ
အဓိကတော့ကိုဒီလိုကျွန်တော်ตาလေး6လရွယ်ပေါ့လေ6လရွယ်မှာဒီ nutrition consultant ပေါ့ဆောင်ဝင်ရနေပြောမှာဒီတသောက်ကျုပ်ကျွေးဖို့ဆိုပြီးမှာပါတယ်မှာတဲ့ခါမှာကျွန်တော်ကကျုပ်ကိုကျွေးတယ်ကျွေးတဲ့ခါတိုင်းမဲ့အဲ့ကျုပ်ကတသားလေးစားဖို့မသင့်တဲ့ကျုပ်ဆိုတော့ကျွန်တော်သိသွားတယ်3လလောက်နေတော့မှကျွန်တော်သိသွားတာဟုတ်သိသွားတဲ့ခါမှာကျွန်တော်ဘာဖြစ်လဲဆိုတော့ဟာဒီချိန်မှာကျွန်တော်အဖေတယောက်အနေနဲ့ကိုကိုပြည့်စည်ရလို့ကျွန်တော်ယူဆလိုက်တယ်ယူဆလိုက်တာနဲ့ကျွန်တော်ဘာလို့လဲဆိုတော့အဲ့ချိန်မှာသိဘူးဖြစ်တယ်ဒါပေမဲ့ကျွန်တော်မွေးတယ်ကျွန်တော်တငယ်ချင်းကိုမသူရှင်ရနေပြီးတော့မှအဲ့ဒီချိန်လေတိုက်ဆိုင်သွားတော့ကိုမန်ကြီးကျွန်တော်တို့ကြက်မွေးကြအောင်ဆိုပြီးတော့စပစ်တာကိုစပစ်တဲ့ခါမှာလည်းကျွန်တော်ကဒီရိုးရိုးဒီလောင်နေမွေးတာမျိုးတော့မလုပ်ချင်ဘူးကျွန်တော် free range ကြက်ပေါ့လေဒီ organic လမ်းကိုသွားဖို့အတွက်အဓိကကတော့ကြက်တွေကိုထောင်မချထားချင်ဘူးကျွန်တော် animal ဟိုပေါ့ trace ဆိုင်နဲ့ပတ်သက်ညှိမနှိမ့်ဆက်မှုမလုပ်ချင်ဘူးလုပ်ချင်တဲ့ခါကျတော့ကျွန်တော်ကမြေကြီးပေါ်မှာသူ့ရဲ့တဘာဝအတိုင်းလိုချောင်းပြီးမွေးတဲ့စနစ်ကိုကျွန်တော်စလုပ်မယ်ဆိုရင်ကျွန်တော်လည်းကိုမန်ကြီးတိုင်နေပြီးစခဲ့ပြတာပါ
ဒီလိုမျိုးလွတ်ချောင်းပေါ့နော်လိုလက်လက်တဘာဝနီးပါးပေါ့တဘာဝနီးပါးမွေးပြီးတော့မှဥဥစီတဲ့ကျက်ဒီကိုမွေးတာကစီးပွားဖြစ်ပေါ်မွေးတာရင်းနှုံးကအဲ့လိုမျိုးလောက်တိမရှိဘူးတင်တယ
်ဟုတ်ကျွန်တော်မှတ်သားမိ
တော့ချက်နဲ့တော့ရှိမှာပေါ့နော
်ချက်ဒီလိုမျိုးအိမ်ဒီမှာမွေးကြရတော့ရှိကြတယ
်
ဒါပေမဲ့ဒီလိုမျိုးစီးပွားဖြစ်ထုတ်ရလောက်အောင်လွတ်ကြောင်းစနစ်နဲ့မွေးတာမျိုးကျွန်တော်တို့ရှိမှာမရှိခဲ့ဘူးခင်ဗျဟု
တ်ကဲ့ဘလို့ဖြစ်ပြီးတော့ဒီလွတ်ကြောင်းကျက်မွေးမြူရေးကိုလုပ်မယ်ဆိုပြီးတော့ဒါကလုတ်တင်တဲ့လုပ်ငန်းဆိုတာမျိုးပေါ့ဘလို့စဉ်းစားနေသွားတ
ာအဓိကတော့ကိုဟိုဒီကျွန်တော်တို့တမျိုးကြကျုပ်ရီကတော့ဈေးထဲမှာရှိတယ်ဒါပေမဲ့သူ့မှာကောင်းတဲ့ချက်တွေရှိတယ်ဟိုအားနည်းချက်တွေလည်းရှိတယ်နောက်ပြီးနောက်တစ်ခုကကြတော့ကျွန်တော်ပါလဲဆိုတော့ကျွန်တော်လည်းဗုဒ္ဓဘာသာဖြစ်တဲ့ခါကျတော့ဒီချက်တွေရဲ့ဒီချက်တွေကိုတောင်းရင်းမှာထည့်မထားခြင်းထည့်မထားကြတော့ကျွန်တော်မြေကြီးပေါ်မှာလွတ်ချောင်းမွေးမယ်ဆိုကျွန်တော်စဉ်းစားတာ
စလုပ်တဲ့အချိန်တွင်းမှာဆိုရင်ဒါအစ်စ်လည်းဖြစ်တယ်ဆိုတဲ့ခါကျတော့အခက်ခဲတွေ့ရမှာတေချာပါပဲဘလို့အခက်ခဲတွေအဓိကရင်ဆိုင်နေရလဲ
အခက်ခဲတွေကတော့ကိုအများကြီးပဲအများကြီးပဲဆိုမှာအပိုင်းခွဲပြီးတော့ပြောလို့ရတယ်ဒါပေမဲ့ဥမာဆိုရင်ကျွန်တော်ကကြက်မွေးမြူကိုဒီလိုမျိုးအများကြီးလုပ်ခဲ့ပြတာမဟုတ်ဘူး။နောက်ပြီးတော့ဒီလွှတ်ချောင်း
ဆိုတော့တော့လည်းကြက်မွေးမြူတွေကြုံမရှိဘူး။
တွေ့ကြုံမရှိဘူး။ကျွန်တော်မှဒီကိုမန်ဆိုလည်းအပျော်မွေးခဲ့တဲ့တလောက်ပဲရှိတာ။ကျွန်တော်ဆိုလည်းမရှိဘူး။မရှိတဲ့ခါမှာတော့ကျွန်တော်လုပ်တဲ့ဟာလည်းလမ်းအစ်စ်ဖြစ်တယ်။အစ်စ်ဖြစ်တော့ကျွန်တော်မေးဆက်လို့လည်းတော်တော်နေတယ်။တော်တော်နေတဲ့ခါမှာကျွန်တော်ကအဲ့မှာဆက်ပြီးတော့ struggle ဆက်လုပ်ရတာ။အဲ့တော့ဘာဖြစ်လဲဆိုတော့မကုန်တင်တဲ့ပတ်စံတွေအများကြီးကုန်တယ်။ဒီလေးစားလောက်ပိုကုန်တဲ့ဟာမျိုးတွေလည်းဖြစ်ခဲ့ဘူးတယ်။အဲ့လိုကြောင့်မြေနောက်တစ်ခါကျတော့ပါလဲဆိုတော့ဒီ market ပေါ့ market ဆိုင်ခါမှာ product identity ထွက်လာတယ
်
အဲ့ product identity ကို
ဘယ်သွားရောင်း
မလဲထွက်လာပြီနောက်ပြီးတော့ဒီဟာကကုန်ကျစရိတ်ကလည်းများတယ်ကျွန်တော်ရှေ့မှာလည်းအမားတွေအများကြီးကုန်ကျစရိတ်များတယ်ဒီကုန်ကျစရိတ်များတဲ့ဒီ product ကိုဘယ်လိုသွားရောင်းမလဲဆိုတော့ market အခက်အခဲဆုံးမှာကြုံခဲ့တယ် အဲ့ဒီတော့ struggle အများကြီးလုပ်ခဲ့ရအောင
်ဖောက်ခဲ့ရတာပေါ့နော်ဆိုတော့လုပ်ငန်းက2019ဆိုတော့ဒါတကယ်ကိုလုပ်ငန်းအစ်စ်ဟိုဆိုရင်နှစ်နှစ်ပတ်ဝန်းကျင်ပေါ့နော်လုပ်ငန်းအစ်စ်ဆိုတော့အခုချိန်ထိလည်းပဲဒါအခက်အခဲတွေတော့ရှိနေ ਉ အခက်အခဲတွေနည်းသွားပြီလားအခုချိန်မှာ
ပြောရင်တော့အခက်အခဲတွေကဒီ production နဲ့ပတ်သက်တဲ့အခက်အခဲထုတ်လုပ်ပြီးပိုင်းနဲ့ပတ်သက်တဲ့အခက်အခဲတွေတော့တဖြည်းဖြည်းတော့ကျွန်တော်တို့ control ထိန်းချုပ်လာနိုင်တယ်ပေါ့လေတခြား market နဲ့ပတ်သက်တဲ့အခက်အခဲတွေတော့ရှိသေးတယ
်အခုလက်ရှိအခြေအနေပေါ့လေစားလုပ်တာကနေပြီးတော့ကြုံရတဲ့အခက်အခဲကနေပြီးတော့အခုလက်ရှိရှိနေတဲ့ထဲမှာဆိုအကြီးမားဆုံးရှိနေတဲ့အခက်အခဲလို့ပြောရင်အကြီးမားဆုံးရင်ဆိုင်နေရတာလို့ပြောရပါရှိ
တယ်။အကြီးမားဆုံးရင်ဆိုင်ရတဲ့ခက်ခဲကတော့ကျွန်တော်တို့မြောက်ကဒီဝန်ထမ်းဘွားနေလာတာ။ဝန်ထမ်းဘွားနေလာတော့ကျွန်တော်တို့မှငွေကအလုံးလောက်မရှိ။ရှိတဲ့မိသားစုမှာရှိတဲ့မိသားနှစုမှာရှိတဲ့ပတ်စံကိုပေါင်းပြီးတော့မှဒီချိန်ကိုလုတ်ခဲ့ရ။လုတ်ခဲ့တော့မြေစုပါဆိုတော့မြေစုရင်အခုတော့မှကိုမန်သူချိန်ရဲ့အကူရဲ့မြေကိုကိုဖိုးချိုရဲ့မြေကိုကျွန်တော်ခဏယူပြီးလုတ်ခဲ့ရ။ငါးပြီးတောင်းပြီးလုတ်ခဲ့ရတာပေါ့လေ။အဲ့လိုနဲ့စားခဲ့ရတော့ကျွန်တော်တို့မှအဓိကတော့ financial ခက်ခဲပဲ။ပြီးတော့နောက်တစ်ခေါက်ကျတော့နည်းပညာပိုင်းဆိုင်ရာခက်ခဲပဲ။နောက်ပြီးဘလို့တော့ရအောင်လို့ဆက်ခက်ခဲ။ဒါပေမဲ့ကျွန်တော်တို့ကဘာဖြစ်သွားလဲဆိုတော့ကျွန်တော်တို့ခက်ခဲတဲ့ဟာအားလုံးကိုတာဝန်ယူပြီးတော့လေသမားကိုပြန်ပြီးတော့ကျွန်တော်လေသမားတွေလည်းဤပညာတွေပါပြန်ပေးပြီးပြန်လုပ်လို့ဖြစ်သွားတာပေါ့လေ
။ဆိုတော့ငပူတော်မှာစတယ်။အဲဒီကနေပြီးတော့ဟူးဆိုရင်ကျွန်တော်တည်ထားတာကဟလာရှမ်းပြည်နယ်မှာလုပ်နေပြီ။ကရင်မှာစလုပ်နေပြီ။ရန်ကုန်တိုင်းမှာပါနေပြီ။ရန်ကုန်တိုင်းလုပ်နေပြီ
။
ကျွန်တော်တို့လူတရားကျော်လောက်လူတရားနီးပါးလူတရားကျော်လောက်လုပ်နေပြီဆိုတော့သူတို့ ਨੇ ဒီလေသမားတွေ ਨੇ ဘယ်လိုလုပ်သလဲတခါနူးနီးတွေကိုဘယ်လိုလုပ်ပေးလဲအဲ့ဒီအပိုင်းလေးရှင်းပြအောင်ဟုတ်က
ဲ့လေသမားတွေ ਨੇ ကျတော့အခုကျွန်တော်ဘယ်လိုလုပ်လဲဆိုတော့နံပါတ်1ကနီးပညာပေးတယ်နီးပညာဆိုတော့ဒီ organic farming ပေါ့လေဒီ free range ကိုဘယ်လိုဒီလွတ်ကြောင်းမွေးတဲ့စနစ်ကိုဘယ်လိုမွေးလဲဆိုတော့နီးစနစ်တွေအားလုံးပေးတယ်အဲ့လိုပဲဒီလွတ်ကြောင်းမွေးတဲ့ချက်တွေကိုကျွေးဖို့အတွက်အစာတွေပေးပြောင်းနှမ်းနေဒါတွေကိုစနစ်တကျနဲ့ organic နီးနဲ့ဘယ်လိုစိုက်မလဲဆိုတော့ဒီပညာရေးတံပိုးပေးပရဟတစ်ချက်ကျွန်တော်နံပါတ်1ကကြတော့ဒီဟာလေးလုပ်ဖို့ဆိုရင်ပတ်စံကိုကျွန်တော်ကတက်နိုင်တယ်များတံပိုးပေးတယ် financing ဆိုရယ်ပေါ့လေနောက်တတိယချက်ကကြတော့ပါလဲဆိုတော့ဒီဟာတွေထွက်လာပြီးဘယ်နှားရောင်းမလဲဆိုလေသမားတွေမှာပြဿနာရှိတယ်အဲ့တော့အဲ့ဒီလေသမားတွေရဲ့ပြဿနာဖြစ်တဲ့ဒီဈေးွက်မရှိတဲ့ပြဿနာကိုကျွန်တော်တာဝန်ယူပြီးတယ်ချုပ်ပြောမယ်ဆိုရင်တော့ကျွန်တော်ဒီဒီပညာကိုငွေရေးကြီးအခက်ခဲကိုနောက်ပြီး market ဈေးွက်အခက်ခဲတွေအားလုံးကိုလေသမားတွေကဖြည့်ရှင်းပေးလိုက်တယ်ဒါကတော့ဒီချက်ဦးထုတ်တဲ့လေသမားတွေနဲ့ဒီကိုစိုက်ပွေးတယ်ဒီမှာစိုက်ပွေးတောင်သူတွေပေါ့လေနောက်တစ်ခါကျတော့အမျိုးသမီးတွေပေါ့ကျွန်တော်ကကျဲဥလေးတွေကိုရန်ကုန်မြို့မှာရောင်းတဲ့ခါကျရင်ဒီတိုင်းမရောင်းဘဲနဲ့ကျွန်တော်ဝါချင်းလေးနဲ့တော့ရောင်းတယ်အဓိကကျတော့ဒီအမျိုးသမီ
းဝါချင်းလို့ဘာလို့စဉ်းစားရလဲဘာကြောင့်တခြားလူပလတ်စတစ်ဘူးလို့ဖော်ဘူးလို့ဘာလို့မစဉ်းစား
အဓိကတော့ကိုယ်ရဲ့ဟိုဟာဒီနေမှာရှိတဲ့အမျိုးသမီးတွေကအလုံးမရှိဘူ
း
အလုံးမရှိတဲ့ခါကျတော့ကျွန်တော်တို့အလုံးပေးချင်တာနဲ့နေမှာလည်းအပေါ်ဆုံးကဘယ်နှကြီးဒီဝါတော်ကအမြဲနေရာတိုင်းမှာရှိတယ်အဲ့နဲ့ကျွန်တော်တို့ဝါချင်းလေးကိုစာစင်စားတာအဲကျွန်တော်တို့လည်းတကယ်ဝါချင်းမရက်တတ်ပါဘူးရက်တတ်တဲ့သူကိုကိုမန်ဒိုရှင်းရနေပြီးတော့မှခေါ်လာပြီးတော့မှကြွားလူတွေတင်ပြီးတယ်တင်ပြီးပြည့်ချက်တယ်အဲ့တော့ဝါချင်းလေးကလည်းကျွန်တော်တို့ရဲ့ဒီအောင်မြင်မှုတွေတစ်ခုပဲဥပမာဆိုရင်ဟိုအမျိုးသီးကျောက်ကချင်းတစ်ထောင်လောက်ကိုရက်နိုင်တယ်တချင်းကို450ရာ
ချင်းတစ်ထောင်ဆိုတော့တလောက်
တလောက်ကိုချင်းတစ်ထောင်လောက်ရက်နိုင်တယ်တချင်းတစ်လုံးကိုကျွန်တော်450ပြီးတော့တလောက်ကိုသူတို့ရဲ့ပြည်ညာအခြေဝင်ကို4သိန်းကျော်ကျော်ရှိတယ်ဒါလည်းကျွန်တော်တို့ရဲ့ဂုဏ်စရာတစ်ခုဖြစ်လာတာပေါ့
သူတို့လည်းပြောတာပေါ့နော်
သူတို့ပြောတာ
ရတယ်ဝင်ဝေးလည်းရတယ
်ဟုတ်ကဲ့
ဆိုတော့လေသမားတွေနေနေတော့ဘယ်လိုအကျိုးမြတ်ရလဲ
လေသမားတွေနေကြတော့ဒီလေသမားမှာနှစ်ပိုင်းရှိတာပေါ့လေမွေးမြူသမားနဲ့စိုက်ပျိုးသမားစိုက်ပျိုးသမားတွေကိုကြတော့ကျွန်တော်ကဒီကျွန်တော်တို့ရဲ့ကျက်စာအတွက်ဒီကျွန်တော်တို့ရဲ့ပြောတဲ့နီးစနစ်တိုင်းဒီ organic နီးစနစ်တိုင်းစိုက်ပေးပါအခုလိုစိုက်ပြီးတဲ့ဆိုရင်ကျွန်တော်တို့ဘယ်လောက်ပေးမလဲအဲ့တော့လေသမားတွေဆိုရင်ပထမဦးဆုံးနှစ်မှာတော့တို့ဒီစက်စာချင်းဆိုတော့ organic လက်မမရသေးဘူးဒါပေမဲ့ကျွန်တော်တို့သူ့ကို target ဘယ်လိုပေးလဲဆိုတော့၃နှစ်အတွင်းမှာခင်ဗျားတို့မိုင်းဆုံးနေဒီပေါ့လေပထမတစ်နှစ်ပြီးရင်ပါပြီးမယ်ဒုတိယနှစ်မပြီးရင်ပါပြီးတတိယနှစ်ပြီးရင်နောက်ဆုံး organic ဖြစ်သွားပါဘူး organic ဆိုတော့ဘာလဲတည့်ရက်ထက်နဲ့တရားလုံးတမ်းမဖြစ်ဘူးမဖြစ်တော့ဒီလေသမားတွေကျွန်တော်ပါလို့ရတယ်ခင်ဗျားတို့၃နှစ်နေတော့ခင်ဗျားတို့ organic လက်မရအောင်ကျွန်တော်လုပ်ပေးမယ်အဲ့တော့ဒီပထမနှစ်မှာဒုတိယနှစ်တတိယနှစ်တွေမှာခင်ဗျားတို့ကျွန်တော်ပြောရတဲ့အတိုင်းလုပ်တယ်ဆိုရင်ခင်ဗျားတို့ကျွန်တော်ဘယ်လောက်ရခင်လို့ဘယ်လောက်ရခင်လို့ပြီးသွားမယ်အဲ့လိုပဲဒီမွေးမြူသမားတွေပေါ့မွေးမြူသမားဆိုတဲ့ကျွန်တော်တို့ရဲ့ဒီနေ့စဉ်လုပ်ရမယ့်လုပ်ငန်းစဉ်တွေရှိတယ်။ဘာနဲ့မိုးလင်းရနေစပြီးတော့ချက်ချန်ထဲမှာပါလို့အောင်မယ်။ညနောက်ဆုံးအိတ်တဲ့ချိန်ထိပါလို့အောင်မယ်ဆိုကျွန်တော်အားလုံးတင်ပေးထားတယ
်။
အဲ့တင်ပေးထားတဲ့အချိန်သူတို့လုပ်တယ်ဆိုရင်ကျွန်တော်တို့ကဘလောက်ကျုပ်တလုံးမှာဘလောက်တိုးပေးပါမယ်ဆိုတော့ကျွန်တော်ဂရိပေးထားတယ
်
။အဲ့ဂရိတိုင်းမန်းကိုရဲခါမှာကျုပ်ကကြတော့နေတိုင်းထွက်နေတာပြီးတော့သူတို့နေတိုင်းဝင်လို့ရတယ်။အဲ့တော့ပြောချင်တာကဒီလေသမားပဲဖြစ်ဖြစ်ဒီမွေးမြူသမားပဲဖြစ်ဖြစ်စိုက်ပျိုးသမားပဲဖြစ်သူတို့ကပုံမှန်တဲ့ပို့တဲ့ပတ်စံကိုပို့ရလာတယ်။နောက်ပြီးတော့အာမခင်ကျရှိတဲ့ market တကူသူတို့ရသွားတယ်ဆ
ို။organic ဖြစ်ပါတယ်လို့ကိုဇော်ရဲနောက်တော့ဘလောက်အာမခံခါနိုင်အာမခံနိုင်တယ်လဲ
အဓိကကကျွန်တော်တို့မြန်မာနိုင်ငံမှာကဒီနားလည်မှုလွှဲတာတစ်ခုရှိတယ
်
အဲ့ဒါကတော့ဘာလဲဆိုတော့ဒီဓာတ်ပိဒါမသုံးတာနဲ့ organic ဖြစ်တယ်ဆိုပြီးကျွန်တော်တို့မိဘတွေကအများစုပေါ့လေကျွန်တော်တို့ပတ်ဝန်းကျင်မှာယုံကြည်ထားကြတယ်ဒါပေမဲ့တကယ်တကယ်က organic ဆိုတာ anti ဟိုဒီ chemical မပါယုံတဲ့ organic ဖြစ်တာ
မဟုတ်ဘူးဓာတ်ပိစီမပါယုံတဲ့မဟုတ်ဘူး
ဓာတ်ပိစီဖြစ်တာလည်းမဟုတ်ဘူးသူကဘာလို့ရမလဲဆိုတော့သူ့မှာ process ပုံများစွာရှိတယ် ဥပမာဆိုပါဆိုဒီကြက်တွေကျွေးတဲ့ဟာမှာပဲပြောင်းနှံအားလုံးဒီ organic လက်မှတ်ရပြီးသားပဲဖြစ်ရမယ် organic ရပြီးသားပြောင်းဖြစ်ရမယ် organic ရပြီးသားနှံဖြစ်ရမယ်အဲ့မျိုးမျိုးတွေမှာမရှိမရှိတော့ကျွန်တော်တို့ကလည်းတကယ်ထင်းနဲ့ organic ယူခဲ့တာမဟုတ်ဘူးလက်ရှိကျွန်တော်တို့ခြံတွေအားလုံးဒီရထားတဲ့လက်မှတ်ဒီ conversion to organic ပေါ့ဘာမှလို့ပြောရအောင်တော့ conversion organic to ကူးပြောင်းစဲကာလအနေနဲ့ certificate ကိုကျွန်တော်ယူထားတာအဲ့တော့ကျွန်တော်တို့ဒီ
certificate ကဘယ်သူကထုတ်ပေးတာလဲ
မြန်မာ organic agriculture group ဆိုတဲ့ group ကလည်းကျွန်တော်ထုတ်ပေးပါတယ်
ဟုတ်ကဲ့
အဲ့တော့အဲ့ဒီ group ရဲ့ကျွန်တော် commitment ကျွန်တော်ရဲ့ commitment အရဆိုရင်3နှစ်နေတော့ဒီ full flat ပေါ့တရားကနုံးဖြစ်တဲ့ organic ဖြစ်အောင်သွားရတယ
်
အဲ့တော့အဲ့အရာကြောင့်လည်းဒီမြန်မာ organic agriculture group ကနှစ်တိုင်းနှစ်တိုင်းသူတို့ evaluate တန်လုပ်တယ်သူကျွန်တော်ဘယ်လောက်တူတက်လာလဲဟုတ်တယ
်
ဘယ်လောက်တူတက်လာလဲကျွန်တော်တို့ဒီဘာလို့လဲသူတို့တော့ကျွန်တော်တို့ကြည့်ပြီးတယ်ခင်ဗျအဲ့လိုမျိုးနည်းနဲ့ကျွန်တော်တို့သွားရတာကိုဟု
တ်ဆိုတော့အခုလက်ရှိအခြေအနေကဒါကိုဇော်ရဲနောင်တို့ပြောနေတာက organic လုံးလုံးအပြည့်မဟုတ်ဘူးဆိုပေမဲ့အဲ့ဒီကိုသွားနေတယ
်ဟုတ်တယ်ကျွန်တော်တို့လက်ရှိမှာဆိုပြောနေတာက90%လုံး organic တည်ထားပြီဒါပေမဲ့ကျွန်တော်တို့ကဒီစားသုံးသူပေါ့လေမမားရွေးဆိုကြတဲ့ခါကျတော့ကျွန်တော်ဘာလို့ဘလို့ပြောပြီးကြောင်းလဲဆိုတော့လွတ်ကြောင်းကျက်ဦးပေါ့လေအင်းလို့ပြောရင် free range ကျုပ်လို့ပြောတယ
်
ကျွန်တော်ရဲ့ဒီဘူးတွေတိုင်းမှာကျွန်တော်ကက်ဆမာကိုရောင်းတဲ့စားသုံးသူရောင်းတဲ့ဘူးတွေတိုင်းမှာကျွန်တော်က organic ကျုပ်လို့တလုံးမမြည်တာဘူးဒါပေမဲ့ကျွန်တော်လွတ်ကြောင်းကျုပ်လို့ပဲကျွန်တော်သုံးထားတယ
်ဆိုတော့ဒီဥစ္စာကမွေးရတာလည်းပဲဟလာဟိုမြေရောဘာရောညာရောဆိုတော့ကုန်ကြစိတ်ပုံများမှာအသေးချာပဲတခြားမွေးတဲ့နီးတွေနဲ့စားရင်တခြားမွေးတာတခြားချက်တွေမွေးပြီးတော့ဥဥတာတဲ့စားရင်အဲ့တော့ထုတ်လုပ်တဲ့ကုန်ကြစည်းနဲ့ဈေးခွက်ကိုတင်ရဈေးခွက်မှာလည်းဒီကျဲဥကနက်ပူစည်းကြည့်မယ်ဆိုတော့ဈေးခွက်မှာရောစိတ်ဝင်စားတဲ့လူစားသုံးသူလုံလောက်ရလား
လက်ရှိမှာကျတော့ကျွန်တော်ရဲ့ဈေးခွက်ပုံစံဟိုပါပေါ့လေတိသက် market ပေါ့တိသက် market ပုံစံလေးပါတကယ်ကြီးကျွန်တော်ထုတ်တဲ့နေရပမာဏရေဝန်ထမ်းတွေကစမှာပမာဏမျှကြီးဖြစ်နေတယ်ကျွန်တော်ကဟိုကစမှာလူတလောက်လည်းထုတ်ပေးဖို့လူတယ် market ထဲမှာပြတ်လို့မရအောင်အဲ့လိုပဲ market ပို့သွားနေကျွန်တော်ကရှုံးတယ်အဲ့တော့ကျွန်တော်ကဘာလုပ်ရလဲဆိုတော့ကျွန်တော်ဒီကျွန်တော်ရဲ့လက်ရှိကစမှာအရေးအတွက်ရနောက်မှထပ်ထွက်လာမယ့်ကစမှာကျတော့ကျွန်တော်အများနဲ့မှန်းပြီးတော့မှကျွန်တော်ကအဲ့လိုမျိုးကျောင်းသွားတဲ့ပုံစံပဲရှိပါသေးတယ
်။လက်ရှိအခြေအနေကနေပြီးတော့ရှေ့ကိုဒီထက်ပို့ပြီးတော့ချဲ့နိုင်မယ်ပို့တိုးတက်နိုင်မယ်လားလားရောရှိလား
။ရှိတယ်ခင်ဗျာအဓိကကတော့ကျွန်တော်တို့ဒီဟာသုံးမဆိုရင်တော့ကုန်ကျစရိတ်ဒီအများကြီးရှိတာဆိုတော့ကျွန်တော် market share ချဲ့ဖို့ဆိုရင် marketing လုပ်ဖို့လိုတယ်ဒီဈေးကွက်ချဲ့ထွင်ရေးအတွက်ကုန်ကျစရိတ်တွေရှိနိုင်တယ်။နောက်ပြီးတော့ဒီ channel အများကြီးကိုအကိဈေးကွက်ကိုချဲ့လိုက်လို့ဈေးကွက်ကလိုက်လာရဲဆိုတဲ့အခါမှာကျွန်တော်တို့မှာကျွန်တော်တို့ channel ready မရှိဘူးကျွန်တော်တို့လယ်သမားတွေနဲ့ကျွန်တော်လှုပ်ရှားတယ်အများကြီးရှိတယ်လယ်သမားတွေဆိုတာသူတို့ကိုတွားရတယ်စီယုံရတယ်တခုချင်းလိုရတယ်အဲ့တော့ဒါတွေအားလုံးအတွက်ဆိုကျွန်တော်အဓိကလိုတာတော့ဒီဗန္ဒားရေးဆိုင်ရာခက်ခဲပေါ့ကျွန်တော်ဒီဗန္ဒားရေးဆိုင်ရာခက်ခဲပြည်တယ်သွားတယ်ကျွန်တော်အများကြီးကျွန်တော်ရှေ့ကိုစိတ်သွားတိုင်းကိုပါတော့လို့ရတာပေါ့ခင်ဗျာ
ဒီလိုမျိုးပေါ့နော်စမ်းသစ်တီထွင်ပြီးတော့ငကိုယ်တော့ကမရှိသေးတဲ့ဟာမျိုးတီထွင်စမ်းသစ်ပြီးတော့ကိုယ်စောရင်တော့လူငယ်တွေနည်းနည်းလုံနိုင်တာကမြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်လာတာရဲ့နောက်ဆက်တွဲအကျိုးသက်ရောက်မှုလို့ပြောမယ်ဆိုပြောလို့ရနိုင်သလား
ကျွန်တော်လည်းတစ်ခါလေးအလိုစဉ်းစားမိတယ်ဘာဖြစ်လို့လဲဆိုတော့ဟိုဒီချိန်မှာတမူရစ်စာလုံနေလို့ကတော့မလွယ်ဘူးမလွယ်တဲ့ခါကျတော့ကျွန်တော်တို့လူအသက်အရွယ်လူငယ်တွေကဘာဖြစ်လာလဲဆိုတော့အစ်စ်တီတီထွင်ပြီးလောက်လာကြတယ်ဟိုကော်ဖီကိုအစ်စ်တီတီထွင်လိုက်မလားငွေသီးကိုပုံစံအစ်စ်ပြောင်းလို့မလားတော်အဲ့လိုပုံစံပြောရင်တော့ရှိနေပြီးသားဟာတွေပဲကျွန်တော်ကျုပ်ဆိုတာလည်းအရင်ကရှိထားပြီးသားကျုပ်ကမှပုံစံပြောင်းလို့တော့ဒီလိုဖြစ်သွားတယ်ငွေသီးကိုလည်းပုံစံပြောင်းလိုက်တော့ပုံစံဆိုအဲ့တော့ဒီကာလအတွင်းမှာတော့ကျွန်တော်တို့ဒီလူငယ်တွေကမှနည်းနည်းလေးပုံစံပြောင်းပြီးတော့စုံတူတဲ့ပုံစံထုတ်လိုက်တယ်ဆိုတော့အများကြီးတွေ့ရတယ
်ဆိုတော့ဒိုင်းမီကဒီထက်တိတိပို့ပြီးတော့တိုးတက်ပြီးတော့ပြောင်းလဲမယ်ဆိုတော့ဆုပ်ယူပြီးတော့ပြောင်းနိုင်မှာပေါ့ကွတိုးတက်ပြီးပြောင်းလဲမယ်ဆိုရင်ဒီဟာတွေပို့ဖြစ်လာနိုင်တယ်လို့ပို့အကျိုးရှိလာနိုင်တယ်လို့ဆိုရင်တော့ပြောနိုင်လား
အဓိကတော့ကိုဟိုအခုအခက်ခဲတခုဖြစ်ပြီဆိုရင်အခက်ခဲထဲမှာဖောက်ထတဲ့လူတွေရှိတယ်အဲ့ဖောက်ထတဲ့လူတွေကသူဖြစ်ပြောင်းလဲတိုင်းမှာပေါ်လာတာပဲဆူလူတာကကျော်ဒီအချိန်မှာဟုတ်တယ်ဟိုအခက်ခဲတွေအများကြီးရှိတယ်အဲဒါပေမဲ့အဲ့အခက်ခဲကြီးမှာထွက်ပေါက်ကိုရှာတဲ့လူတွေရှိတယ်အဲ့ထွက်ပေါက်ရှာတဲ့လူတွေကတော့ကျော်မျက်စိတွေမှာများတော့လူငယ်တွေများတယ
်ကျေးဇူးအများကြီးတင်ပါတယ်ကိုဆိုရင်တော့
ကျွန်တော်လည်းဒီလိုပြန်ပြည့်စုံကြရအောင
်ကိုချချောတင်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့မြမရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပါရှင် VOA ကထုတ်လွှင့်ပေးနေတဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဒီဇင်ဘာလ15ရက်တနင်္ဂနွေနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ရှင်အခုဒုတိယပိုင်းအစီအစဉ်မှာတော့မြမပြည်ကပေးစာကန္တာအစာအထူးစီအစဉ်နဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုမထုတ်လွှင့်ခင်သတင်းစာဆရာစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရမှာပါမတ်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါတယ်ရှင
်လက်ရှိအခြေအားအစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့OIC ရဲ့ကိုစားဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအနေနဲ့ကုလသမဂ္ဂမှလက်မှတ်ရေးထိုးထားတဲ့ဂျီနိုဆိုက်သဘောတူညီချက်ကိုချိုးဖောက်တယ်ဆိုပြီးအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတရားစွဲထားတဲ့အချိန်ဖြစ်ပါတယ်အထူးသဖြင့်မြန်မာတပ်မတော်ကနေရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာမူဆင်တွေကိုလူမျိုးလုံးတပ်ဖြတ်မှုတွေလုပ်ခဲ့တယ်ဆိုပြီးစွပ်စွဲထားတာပါဒါကိုမြန်မာနိုင်ငံကိုစားနိုင်ငံရေးဝန်ကြီးလည်းဖြစ်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါက်ဆန်းစုကြည်ကနယ်သာလန်နိုင်ငံသဟိတ်ကိုသွားပြီးလာရန်ထားတဲ့ရှင်းနေတဲ့အတူအမှုကိုရင်ဆိုင်နေရခြင်းဖြစ်ပါတယ်။တမတော်ဘက်ကကျူးလွန်ခဲ့ပါတယ်ဆိုတဲ့အမှုအတွက်အစိုးရအဖွဲ့ခေါင်းဆောင်ကိုယ်တိုင်ဦးဆောင်ပြီးတွားရောက်ရင်ဆိုင်နေရခြင်းတမတော်ဟာဂျီနိုဆိုက်အမှုကိုမကျူးလွန်ပါဘူးဆိုပြီးခုခံခြေပနေရခြင်းပြည်တွင်းမှာတမတော်စစ်ခေါင်းဆောင်တွေတမတော်ကိုစားလွှတ်တော်တွေရောက်နေတဲ့ကိုယ်စားလှယ်တွေကဘာတွေပြောဆိုပြုမူနေကြသလဲ ICJ ပြဿနာကြောင့်တမတော်ခေါင်းဆောင်တွေရဲ့အတွေးခေါ်တွေပြောင်းလဲလာကြသလားအရင်တိုင်းရှိနေသေးပဲလားဆိုတာလိလာတင်ပြသွားပါမယ
်အခုဆိုရင်လွှတ်တော်ထဲမှာ2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီး NLD အမတ်တွေကတစ်ဖက်ပြည်ခိုင်ဖြိုးနဲ့တက်မတော်သားကိုယ်စားလှယ်တွေကတစ်ဖက်အပြင်းထန်ငင်းခုန်နေကြတဲ့အချိန်မှာ NLD ပါတီဘက်ကဖွဲ့စည်းပုံတစ်ခုလုံးကိုခြုံငုံသုံးသပ်ပြီးပြင်ဆင်ရေးလုပ်ငန်းတွေစတင်နေချိန်ပြည်ခိုင်ဖြိုးနဲ့တက်မတော်ကိုယ်စားလှယ်တွေဘက်ကဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်း၅ခုအထိတင်လာပြီးအဲ့ဒီဥပဒေမူကြမ်းတွေကိုဘယ်လိုဆက်လုပ်ကြမလဲဆိုတဲ့ကိစ္စအကြီးအကျယ်အငင်းပွားနေကြတာဖြစ်ပါတယ်။ပြည်ခိုင်ဖြိုးနဲ့တက်မတော်ဘက်ကဒီဥပဒေမူကြမ်းတွေကိုလွှတ်တော်ထဲတင်ဆွေးနွေးမဲခွဲဆုံးဖြတ်စသဖြင့်လှုပ်ချင်နေကြပါတယ်။ NLD ဘက်ကတော့ဒီဥပဒေမူကြမ်းတွေကိုဖွဲ့စည်းပုံတစ်ခုလုံးကိုပြင်ဆင်ဖို့လုပ်ကင်နေတဲ့45ဦးကော်မတီလုပ်ငန်းစဉ်နဲ့ထည့်သွင်းဖို့ဆန္ဒရှိနေကြတာပါ။ဒီကိစ္စလွှတ်တော်ရင်းမဲခွဲဆုံးဖြတ်တော့ပြည်ခိုင်ဖြိုးနဲ့တက်မတော်ကိုစလဲရီတင်တဲ့ဥပဒေမူကြမ်းတွေအားလုံး45ဦးကော်မတီရဲ့လုပ်ငန်းစဉ်နဲ့ထည့်သွင်းဖို့ဆိုတဲ့အဖြေထွက်ပေါ်လာပါတယ်။ဒီမှာဒီမဲ့တက်မတော်သားကိုစလဲရီဘက်ကဒီမိုကရေစီအနိုင်ကျင့်တာဆိုတဲ့စကားလုံးမျိုးတွေအပါအဝင်ရှေ့ပိုင်းမြမသမိုင်းမှာဖြစ်ပျက်ခဲ့မှုတွေစစ်တပ်ကအာဏာသိမ်းတဲ့အဖြစ်မျိုးရောက်သွားနိုင်တယ်ဆိုတဲ့အထိတွေဝိုက်ပြောဆိုတတိပေးတာရှိလာပါတယ်။ဒီဇင်ဘာ5ရက်နေ့ကကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာပြည်ခိုင်ဖြိုးပါတီဝင်ကင်းပြည်နယ်အမှတ်9အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဆိုင်တန်းနိုင်အပါအဝင်145ဦးတင်ပြထားတဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေမူကြမ်းနဲ့ပတ်သက်ပြီးဥပဒေကြမ်းကော်မတီရဲ့အစီရင်ခံစာကိုဆွေးနွေးကြပါတယ်။အစီရင်ခံစာနဲ့ပတ်သက်ပြီးတက်မတော်သားကိုယ်စားလှယ်ဒုဗိုလ်မှူးကြီးမျိုးထွန်းအောင်ကလွှတ်တော်ရင်းမဲခွဲဆုံးဖြတ်တာဟာဒီမိုကရေစီအနိုင်ကျင့်မှုဖြစ်တဲ့အကြောင်းအဲ့ဒီလိုလုပ်မယ်ဆိုရင်အန်တီရရှိလာနိုင်ကြောင်းပြောဆိုခဲ့ပါတယ်
။ဒါတွေမကသူကပါလီမန်ဒီမိုကရေစီခေတ်ကဝန်ကြီးချုပ်ဦးနုရဲ့လုပ်ရတချို့ကိုထောက်ပြပြီးဒီလိုဝန်ကြီးချုပ်ဦးနုရဲ့မစင်မကျင်လှုပ်ဆောင်မှုအကျိုးရလဒ်တွေကြောင့်တိုင်းပြည်ချင်းနေတည်ငြိမ်မှုပြက်ပြားက1958ခုစက်တင်ဘာလ26ရက်နေ့တွင်တင်ပြပါစာနှင့်ဘုရုတ်ကြီးနေဝင်အားအာဏာထိန်းသိမ်းပေးနိုင်ပါယံညှိနှိုင်း၍တိုင်းပြည်အချုပ်အခြာအာဏာတည်တံ့ခိုင်မြဲစေရန်ထိန်းသိမ်းဆောင်ရွက်စေခဲ့ရမှုကိုသတိပြုနိုင်ပါယံတင်ပြအပ်ဆိုပြီးလွှတ်တော်တွင်ပြောဆိုခဲ့ပါသည်။အဓိပ္ပာယ်ကတော့လွှတ်တော်တွင်ကအငင်းပွားမှုတွေကစစ်အာဏာသိမ်းပွဲအထိရောက်ကောင်းရောက်သွားနိုင်တယ်ဆိုတာကိုတွေ့ဝဲပြီးသတိပေးခြင်းတဲ့သဘောပါပဲ။ လွတ်တော်တွင်တပ်မတော်သားကိုယ်စားလှယ်တယောက်ဟာသူပြောဆိုမဲ့အကြောင်းအရာအချက်လက်တွေကိုသူ့သဘောနဲ့သူပြောဆို권မရှိပါဘူးတက်ဆိုင်ရာကြီးကြပ်သူအထက်အရာရှိတွေစီစစ်ပြီးနောက်မှသာတင်ပြ권ရတာမို့ဒီပြောဆိုမှုဟာတပ်မတော်ခေါင်းဆောင်တွေရဲ့သဘောထားလို့ကောက်ချက်ချနိုင်ပါတယ်
အခုရပိုင်းအတွင်းတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကလည်းမေကွန်းတွေပြောပါရယ်နိုဝင်ဘာလ29ရက်နေ့ကနိုင်ငံတော်ကာကွယ်ရေးတက္ကသိုလ်မှပြောတဲ့သူ့မေကွန်းထဲမှာလက်ရှိရွေးကောက်ခံအစိုးရကိုတိတ်သဘောမကျတဲ့အကြောင်းတွေ့ဝိုက်ပြီးပြောဆိုတာကြားကြရပါရယ်သူကဒီမိုကရေစီခိုင်မာအားကောင်းရန်အတွက်တိုင်းပြည်တည်ငြိမ်အေးချမ်းရန်အုပ်ချုပ်သူများကောင်းရန်လူကြောင်းပါတီနိုင်ငံရေးများပါသောအုပ်ချုပ်မှုစနစ်မျိုးဖြစ်နေပါကအစင်မပြေကြောင်းဒီမိုကရေစီတွင်ရှင်ပြိုင်ဘက်အတိုက်ခံပါတီများရှိမည်ဖြစ်ကြောင်းပါတီနိုင်ငံရေးပါသောအုပ်ချုပ်ရေးဆောင်ရွက်ပါကအုပ်ချုပ်ရေးကိုအတိုက်ခံလုပ်မှာဖြစ်ကြောင်းအာဏာရပါတီကလည်းအာဏာရရှိရေးအာဏာတည်မြဲရေးကိုစ조사မိတာဖြစ်၍ညီတို့မျှတဟဆတာမဖြစ်နိုင်ကြောင်းထို့ကြောင့်ဒီမိုကရေစီစနစ်တွင်တည်ငြိမ်အေးချမ်းရန်ညီညွတ်မျှတတဲ့အုပ်ချုပ်ရေးဖြစ်ရန်လိုကြောင်းဆိုပြီးထည့်သွင်းပြောဆိုခဲ့ပါတယ်။အလားတူဒီဇင်ဘာလ6ရက်နေ့မှာကျင်းပတဲ့ပြည်ဦးလွင်စစ်တပ်ကသူအပတ်စဉ်61ကျောင်းစင်းပွဲစစ်ရေးပြအခမ်းအနားမေကွန်းမှာလည်းမိမိတို့နိုင်ငံ၏တမိုင်းကြောင်းနိုင်ငံ၏ဖြစ်တည်မှုများအရာတက်မတော်အင်အားရှိမှတိုင်းပြည်အင်အားရှိမည်ဆိုသည့်စကားသည်ညီတိခေအခါမဆိုအမြဲမှန်ကန်မှုရှိနေမည်ဖြစ်ကြောင်းပြောဆိုခဲ့ပြန်ပါတယ်။ဒါဟာအရင်စစ်အာဏာရှင်တွေခေတ်ကဆောင်ပုတ်တစ်ခုဖြစ်ပြီးတက်မတော်ဟာတိုင်းပြည်တပြည်ရဲ့အစိတ်ပိုင်းဖြစ်နေတယ်ဆိုတာတိုင်းပြည်တိုးတက်ချမ်းသာကြွယ်ဝပါမှရေမြင့်ကြာတင့်ဆိုသလိုတက်မတော်လည်းအင်အားရှိလာမယ်ဆိုတဲ့အတွေးအခေါ်မျိုးနဲ့ဆန့်ကျင်နေစေဖြစ်တာတွေ့ကြရပါတယ်။
မြန်မာတပ်မတော်နဲ့နှစ်ပေါင်း60ကျော်ကြာတိုက်ခိုက်ခဲ့ပြီးမှအတိုင်းပြည်လုံးအပြည့်အစုံချုပ် NCA လက်မှတ်ထိုးခဲ့တဲ့ KNU ကရင်လက်နက်ကိုင်တပ်ဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ကြီးစောမှုဒူစင်ဖိုးကမြန်မာနိုင်ငံမှာလက်နက်ကိုင်ပြည်ပခန့်တွေကြာရှည်ဖြစ်ပွားနေကြတာကိုအားလုံးနောင်တရကြပြီလို့သူယူဆကြောင်းပြောဆိုခဲ့ပါတယ်။ဂျပန်နိုင်ငံနီပွန်ဖောင်ဒေးရှင်းကနေကရင်ဒုက္ခသည်တွေနေထိုင်ဖို့အတွက်မြောက်ဝတီမြို့ကနေအိမ်တွေလွှဲပြောင်းပေးရပွဲမှာသူကအဲ့ဒီလိုပြောခဲ့တာပါ။တချို့နိုင်ငံရေးသမားတွေကလည်းတပ်မတော်ရဲ့လုပ်ရည်ကနေ10ပေါ်ပေါက်လာတဲ့ICJ မှာတရားစွဲခံရမှုကိုဒေါက်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ရင်ဆိုင်ဖြေရှင်းပေးနေတာကြောင့်အမျိုးသားညီညွတ်ရေးရည်ဖြစ်ပေါ်လာနိုင်တယ်လို့အကောင့်ဘက်ကမြင်သူတွေလည်းရှိကြပါတယ်။ဒါပေမဲ့တကယ်လက်တွေ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့မိခွန်းတွေလွှတ်တော်တွင်တပ်မတော်သားကိုယ်စားလှယ်တွေရဲ့ပြောဆိုပြုမှုပုံတွေကိုကြည့်ရင်လက်တလောဖြစ်ရတဲ့နဲ့ပတ်သက်ပြီးအတွေးခေါ်ဆိုင်ရာထူးခြားတဲ့ပြောင်းလဲမှုတစုံတရာမတွေ့မမြင်ရသေးပါကြောင်းတင်ပြလိုက်ရပါတယ်။
ကိုစစ်သူအောင်မြင်ရပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္လာနေ့မနက်ပိုင်းစီစဉ်မှာလည်းနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါရှင်။အခုလာမယ့်အင်္ဂါညတိုက်ရိုက်လေလံဆွေးနွေးကန်ကိုဖိတ်ခေါ်ပြရစီရှင်။
ရုရှားကျော်2019ခုနှစ်ကစဖြစ်ခဲ့တဲ့ရခိုင်မြောက်ပိုင်းအကြမ်းဖက်မှုတွေနောက်ပိုင်းတပ်မတော်ရဲ့နေမျိုးရှင်လင်းရေးစစ်စင်ရေးတွေမှာစစ်သည်ကျင့်ဝတ်တွေကိုချိုးဖောက်ပြီးတော့လူခွင့်ချိုးဖောက်မှုတွေရှိကြတာနဲ့ပတ်သက်လို့စစ်တရားရုံးကနေပြီးတော့လက်ရှိဂူတာပြင်ကိစ္စစီရင်နေတယ်လို့ပဲမကြာခင်မှာလည်းနောက်ထပ်စစ်ဆေးစီရင်မှုတွေရှိလာနိုင်တယ်လို့မြမအစိုးရခေါင်းဆောင်ဒေါက်ဆန်းစုကြည်က ICJ နိုင်ငံတကာတရားရုံးမှာပြောခဲ့ပါတယ်ဒါကြောင့်မလို့ဒီတက်မတော်ရဲ့ဒီလိုမျိုးစစ်တရားရုံးနေနဲ့ပတ်သက်လာလို့ရှိရင်တရားမျှတမှုတွေအတွက်ဘလောက်ထိယုံကြည်အားကိုးအားထားနိုင်ပါသလဲ။လာမယ့်အင်ကာနီညဒဲလီလိုက်စီစဉ်မှာသုံးသက်ဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းများလူတွေတို့ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင် VOA ကနေပြီးတော့ဒဲလီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိဂွန်ကိုယ့်ရဲ့အမည်တွေကိုစာနဲ့ဖြစ်စီ email နဲ့ဖြစ်စီပေးပို့ထားလို့လည်းရပါတယ်။VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိန့်ကြမယ့်တို့ရှင်တွေကိုကြည့်ပြပါရစေ
။လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။တို့ရှင်များရှင်ဒီအခုဆက်ပြီးတော့တင်ဆက်ပေးမယ့်အပတ်စဉ်တင်ဆက်ပေးနေကြမြန်မာပြည်မှပေးစာများအစီအစဉ်နေရာမှာတော့2019ခုနှစ်ကုန်အထူးအစီအစဉ်တွေအဖြစ်နဲ့အခုနှစ်ကုန်ပိုင်းအထိတင်ဆက်သွားဖို့ရှိပါတယ်။အခုသတင်းပတ်မှာတော့2019ခုနှစ်အတွင်းရုံတင်ပြသခဲ့တဲ့ဟောလိဝုဒ်ရုပ်ရှင်တွေအတွက်သုံးသပ်ချက်ဖြစ်ပါတယ်။မအေးသန္နာကျော်ကတင်ဆက်ထားပါတယ်ရှင်။
aunt Bonnie made a friend in class.
Oh, she's already making friends.
No, no, she literally made a new friend.
မကြောက်ရင်ကောင်းဆုံးတော့မယ့်2019ခုနှစ်နှစ်ကုန်ချိန်မှာပြီးခဲ့တဲ့2019တခုလုံးဟောလိဝုဒ်ရုပ်ရှင်ဇာတ်ကားတွေမှာဘယ်ကားတွေအောင်လို့ရတယ်ကြည့်ကြရအောင်ပါနော်ကိုမကြည့်ဖြစ်တဲ့ရုပ်ရှင်ကားတွေရှိရင်လည်းပြန်ပြီးကြည့်ရင်ကြည့်ရနိုင်အောင်ပါပြီးခဲ့တဲ့2019ခုနှစ်ဟာ Disney ရုပ်ရှင်ထုတ်လို့ရတဲ့တကွာလုံးမှာရုံဝင်လူများတဲ့ကားတွေနဲ့အောင်မြင်မှုရတဲ့နှစ်လို့ပြောရပါမယ်နိုင်ငံတကာမှာလူအားပေးအခံရဆုံးရုပ်ရှင်ကား၅ကားမှာ၄ကားက Disney ကထုတ်တာဖြစ်ပါတယ်အဲ့ဒီထဲမှာAvengers Endgame ကရှေ့ဆုံးကရှိပြီးတော့တကွာလုံးရုံတင်ဝင်ငွေဒေါ်လာတန်2800ရခဲ့တယ်လို့ Box Office Mojo website ကပြောပါတယ်။
Simba and never return.
အဲဒီနောက်မှာတော့ Disney ရုပ်ရှင်ထုတ်လို့ရေးကပဲနာမည်တူနဲ့ကာတွန်းကားကိုပြန်ပြီးရိုက်ကူးတဲ့ The Lion King ရုပ်ရှင်ကားကတကွာလုံးကရုံတင်ဝင်ငွေဒေါ်လာတန်1600ရခဲ့တာပါ
You must take your place in the circle of life
တတိယနေရာမှာတော့ Spider-Man Far From Home ပင်ကူလူသားရုပ်ရှင်ကားရှိပြီးတော့အခုချိန်ထိဆိုရင်တော့ရုံတင်ဝင်ငွေဒေါ်လာတန်1100ကျော်ရထားပြီးပါပြီ
Oh my god
It's always feel like I'm putting my friends in danger The world needs the next Iron Man.
Are you going to step up or not?
အဲ့နောက်မှာတော့ Disney ကပဲထုတ်လို့ရိုက်ခူးတဲ့ Captain Marvel ရုပ်ရှင်ကားနဲ့ Toy Story နံပါတ်၄ရုပ်ရှင်ကားတို့ဒေါ်လာတန်1120နဲ့တန်1080လို့အတူတူရထားပါတယ်။ဒီဝင်ငွေစင်းက November လမှာစင်းပိတ်ပြီးတွက်ထားတဲ့စင်းဖြစ်ပါတယ်။
Now we must hope.
Disney ရုပ်ရှင်ထုတ်လို့ရေးကပဲရိုက်ကူးတဲ့ Frozen နံပါတ်1ရုပ်ရှင်ကားကလည်းပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာရုံတင်ခဲ့ပေမဲ့ရုံတင်တင်ချင်းအတော်ကိုအခြေအနေကောင်းတာတွေ့ရပါတယ်။အခုချိန်ထိဆိုရင်တစ်ခါလုံးအတိုင်းအတာနဲ့ဒေါ်လာသန်း350လောက်ရထားတာကြောင့် Animated Cartoon ရုပ်ရှင်ကားတကားအနေနဲ့တစ်ခါလုံးမှာရုံတင်တင်ချင်းဝင်ငွေအများဆုံးရတဲ့ကားဖြစ်သွားတယ်လို့ Disney ကပြောပါတယ်။2003ခုနှစ်ကအကြီးအကျယ်အောင်မြင်ခဲ့တဲ့ကာတွန်းက Frozen ရဲ့အဆက်ဒုတိယကရိုက်ကူးတာဖြစ်ပြီးရုံတင်တင်ချင်းသတင်းပတ်မှာရုံတင်တဲ့နေရာမှန်သမျှမှာဒီကကထိတ်ဆုံးနံပါတ်1နေရာရခဲ့တာပါဟောလိဝုဒ်ရုပ်ရှင်လောကအတွက်အကြီးအကျယ်ဆုံးရုပ်ရှင်ဆုချီးမြှင့်ပွဲဖြစ်တဲ့ Academy ဆုပေးပွဲအခမ်းအနားကလည်း2019ခုနှစ်နှစ်ဆမှာအမတ်တရားဖြစ်စရာတွေနဲ့ဆက်ခဲ့တာပါကွင်းတီဂီတာအဖွဲ့ရဲ့ပင်နိုင်ဆိုတော့ Freddie Mercury ရဲ့ဘဝအထုပ်ပတ်တီကိုပြန်ပြောရိုက်ကူးထားတဲ့ Bohemian Rhapsody ရုပ်ရှင်ဇာတ်ကားထဲမှာ Freddie Mercury ဖြစ်တဲ့တရုတ်ဆောင်နဲ့ Rami Malek ကအကောင်းဆုံးအမျိုးသားတရုတ်ဆောင်ဆုရသွားပါတယ်။ဒီကားကဒီနေ့အတွက် Oscar ဆုအများဆုံးဖြစ်တဲ့ဆုလေးဆုရသွားတာဖြစ်ပါတယ
်။ You're a legend, Fred.
ဒါမဲ့လည်းအကယ်ဒမီရဲ့အထူးကြားဆုံးလို့ပြောရမယ်ဆိုရင်တော့ဗြိတိရှ်မင်းသမီး Olivia Cole ကအကောင်းဆုံးအမျိုးသမီးတရုတ်ဆောင်ဆုရသွားတဲ့ကိစ္စပါ
။ Need shoes and working for a black man. You and a deep south there's going to be problems.
Promise me you're going to write me a letter.
Promise.
Tell me that don't smell good.
I've never had fried chicken.
နောက်တစ်ထူးကြားရလို့ပြောလို့ရမယ်ကိစ္စတစ်ခုကတော့အကောင်းဆုံးဇာတ်ကားဆုစီးရင်မှာခီးသွွားရုပ်ရှင် Green Book ကအများကဆုရမယ်လို့ခန့်မှန်းထားတဲ့ရိုမာရုပ်ရှင်ကားကိုကြော်ပြီးတော့ဆုရသွားတဲ့ဖြစ်ပါတယ်။ဒီလိုမျိုးရိုမာရုပ်ရှင်ဇာတ်ကားအကောင်းဆုံးရုပ်ရှင်ဇာတ်ကားဆုနယ်လွှဲသွားလို့ Netflix online ရုပ်သံလိုင်းအနေနဲ့သူတို့ရိုက်ကူးထုတ်လုပ်ပြီးတော့ Netflix မှာပြတဲ့ရုပ်ရှင်ကားကတဲ့မျိုးကြနီးနဲ့ရုံတင်ဟောလိဝုဒ်ရုပ်ရှင်ကားတွေကိုတော့ကြော်တက်သွားပြီးဆိုတာမျိုးနဲ့လက်မမထောင်လိုက်နိုင်ဘူးဖြစ်သွားရပါတယ်။ဒါမဲ့လည်းဒီရိုမာရုပ်ရှင်ကားကိုရိုက်ကူးတဲ့ Director Alfonso Cuarón ကတော့အကောင်းဆုံး Director ဆုရသွားတာပါ။ပြီးတော့ဒီအထုပ်ပတ်တိရုပ်ရှင်ရိုမာဇာတ်ကားကအကောင်းဆုံးနိုင်ငံသားဘာသာဇာတ်ကားရုပ်ရှင်နဲ့အကောင်းဆုံးရုပ်ရှင်ဓာတ်ပုံဆုလို့ရရှိပါတယ
်။ I don't know all of them are beautiful. Of course foreign language film given to a Mexican film.
မပြောရပါဘူးဗျာ။ကားတိုင်းကောင်းတာပါပဲ။ဒါပေမဲ့ဒီ Mexican ဇာတ်ကားပြောရုပ်ရှင်ကအကယ်ဒမီဆုပေးပွဲမှာနိုင်ငံသားဘာသာရုပ်ရှင်ကဆုရတာကြောင့်ကျွန်တော်တို့နိုင်ငံအတွက်အရေးကိုဂုဏ်ယူမိပါတယ်။ဒါပေမဲ့ကားတိုင်းသိကောင်းကြပါတယ်လို့ Director Alfonso Cuarón ကပြောသွားပါတယ်။နာမည်ကြီးမင်းသား Bradley Cooper နဲ့အဆိုတော်လေဒီဂဂါတို့ကတော့သူတို့ပါဝင်တရုတ်ဆောင်နဲ့ A Star is Born ရုပ်ရှင်တွေကဇက်ဝင်ဆုံးတွေတွေ share လို့ကိုဒီစုချင်းမြင်ပွဲမှာဖျော်ဖြေခဲ့ပြီးတော့ရွှေပွဲလာပြိတ္တတွေကိုတခြင်းနဲ့မျောပါခံစားခဲ့ကြတာတွေ့ရပါတယ်အဲ့ဒီ A Star is Born ရုပ်ရှင်ဇာတ်ကားနဲ့ Lady Gaga Oscar ဆုရရှိခဲ့ပါတယ်
She's trying to build little bits of the puzzle. What do you remember about the incident?
I like this one.
Look at the map. Where were you when it happened?
ဂျုံတင်ဝင်ဝင်များပြီးတော့လူကြီးများအောင်မြင်တဲ့ကားတွေကိုကြည့်ပြီးတော့ဂျုံကိုလူသိမ့်မဝင်တဲ့ရုပ်ရှင်ကားတွေကိုလည်းကြည့်ကြရအောင်ပါ The Gold Finch ရုပ်ရှင်ဇာတ်ကားက2013မှာပူလီဇာဆုရရှိထားတဲ့ဝတ္ထုကိုပြန်ပြီးရိုက်ကူးတာဖြစ်ပါတယ်ဒါမဲ့ဒီလိုမျိုးစောင်းမှာအောင်မြင်မှုရတယ်ဆိုပေမဲ့ရုပ်ရှင်ပြန်ပြောရိုက်တဲ့အခါမှာတော့အဲ့လိုအောင်မြင်မှုမျိုးမရပါဘူး။အဲ့ရုပ်ရှင်ထဲမှာပါဝင်တဲ့ရုပ်ဆောင်တဲ့သူတွေကလည်းနာမည်ကြီးတွေပဲဖြစ်ပါတယ်။ဒါမဲ့ဒီရုပ်ရှင်ကဝင်ငွေအဖြစ်လဲမအောင်မြင်သလိုဖန်တီးမှုအပိုင်းမှာလည်းဝေဖန်ခံရပါတယ်။နာမည်ကျော်မင်းသမီး Nicole Kidman ပါဝင်တဲ့ရုပ်ဆောင်ထားပေမဲ့လည်းရုပ်ရှင်ဝေဖန်ရေး website ဖြစ်တဲ့ Rotten Tomatoes website ကတော့ဒီကောင်းကို24ရာခိုင်နှုန်းပဲအမှတ်ပေးထားပါတယ်။တကဘာလုံးရုံတင်ဝင်ငွေကလည်း10တန်းတောင်မရတာမလို့ရိုက်ကူးကုန်ကြစီဒေါ်လာ45တန်းအတွက်အရင်အောင်မကြည့်ဖြစ်ခဲ့ရပါတယ် We belong together you and I We do but ဒါနဲ့စူပါဟီးရိုးလူဆန်းကောင်ရုပ်ရှင်ကားတွေကတော့ရုံတင်လူကြိုက်များတဲ့ကားတွေပဲလို့အားလုံးကထင်ထားကြပါတယ်နော်ဒါနဲ့လည်းပြီးခဲ့တဲ့2019ခုနှစ်ရုံတင်နဲ့စူပါဟီးရိုးရုပ်ရှင်ကားတကားဖြစ်တဲ့ Hellboy ရုပ်ရှင်ကားကတော့လုံးဝကိုအောင်မြင်မှုမရခဲ့ပေနဲ့ရုံမှာ6ခက်ခက်နဲ့အဆုံးသတ်သွားပါတယ်။ Hellboy ငရဲလူသားရုပ်ရှင်ကကရိုက်ကူးကုန်ကြစီဒေါ်လာတန်90တောင်ရှိခဲ့ပါတယ်။ရုံတင်ပြီးတော့ပြန်ဝင်ငွေဒေါ်လာ44တန်းပဲပြန်ရခဲ့တာပါ။ဒီရုပ်ရှင်လိုပဲ X-Men ရုပ်ရှင်ဇလန်တွေကာတကားဖြစ်တဲ့ Dark Phoenix ရုပ်ရှင်ကလည်းရုံကိုလူမဝင်မနဲ့အဆုံးပေါ်ခဲ့ပါတယ်။ရိုက်ကူးရေးတစ်ခုတည်းနဲ့တင်ဒေါ်လာတန်200လောက်အကုန်ကျခံရိုက်ကူးခဲ့ပေမဲ့လေအမေရိကန်ပြည်သူစုမှာရုံတင်တော့လုံးဝမအောင်မြင်ပဲဝေဖန်ရေးသမားတွေကလည်းအကြီးအကျယ်ဝေဖန်ခဲ့ကြတာပါ။နိုင်ငံတကာကရုံတင်ဝင်ငွေနဲ့ပေါင်းပါမှစုစုပေါင်းဒေါ်လာတန်250ကျော်ပဲရခဲ့ပါတယ်။ဒါမဲ့2019ခုနှစ်ကဂီတာဂျော်မော်ရီရဲ့အာထုပ်ပတ်တီရုပ်ရှင်ကားတွေအောင်မြင်မှုရတဲ့နှစ်လို့ပြောနိုင်ပါတယ်။ဗြိတိသျှအဆိုတော်ကြီးအယ်တန်ဂျွန်အကြောင်းရိုက်ကူးတဲ့ Rocketman ရုပ်ရှင်ကားကအစAmerican မြင်းသမီးကြီး Judy Garland ရဲ့ဘဝနောက်ဆုံးနေ့ရက်တွေကြောင့်ကြေးခွဲဝမ်းနည်းစရာရိုက်ကူးထားတဲ့ Judy ရုပ်ရှင်ဇာတ်ကားအစုံအောင်မြင်မှုရရင်ပြောနိုင်ပါတယ်။ဒီရုပ်ရှင်မှာမြင်းသမီး Renee Zellweger ရဲ့တရုတ်ဆောင်ပါရမီကိုလည်းအရင်ဝိုင်းပြီးချီးကျူးနေကြတာပါ
။ Room service.
I didn't order anything.
There's a man under the tray. Surprise.
I don't think about it. That's a conversation that happens in rooms that I'm not in. So
ကျမကအဲ့ဒါကိုမစဉ်းစားထားဘူး။အဲ့ထက်မှပြောခဲ့တဲ့ဇာတ်တွေကိုကျမတကယ်နားထောင်ခဲ့ရတာမျိုးမဟုတ်ဘူးလေ။ဒါကြောင့်မလို့ဒီဇာတ်ကဘလို့အတွေ့အကြုံရတယ်။နောက်ပြီးတော့ဒီဇာတ်ကရိုက်ကူးရင်းနဲ့ရရှိတဲ့တငယ်ချင်းတွေ၊မိတ်ဆွေတငယ်ချင်းအစ်စ်တွေဒါတွေအတွက်ဘလောက်ဝမ်းသာစရာကောင်းလဲဆိုတာမျိုးပဲကျမစဉ်းစားပါတယ်။ဒါလို့ရရတာကကျမအတွက်တော်တော်ကိုအကျိုးထူးပါတယ်လို့မင်းသမီး Renee Zellweger ကပြောသွားပါတယ်။2019ခုနှစ်အတွင်းထူးထူးခြားခြားရုပ်ရှင်ကားတွေကိုလည်းဆက်ပြီးတော့ပြောပြခြင်းပါတယ်။ဗြိတိန်နိုင်ငံမှာအောင်မြင်မှုရတဲ့ရုပ်သံဇာတ်လမ်းတွေ Downton Abbey ဇာတ်လမ်းတွေကို2019 September မှာတော့ရုပ်ရှင်ကားကြီးဖြစ်တဲ့ပိတ်ကားကြီးပေါ်မှာကြီးကွင်းရခဲ့ကြပါတယ်။မင်းမျိုးမင်းနွယ်တွေနဲ့သူတို့ရဲ့အစီအကံအမှုတန်းတွေကိုရုပ်ရှင်ကားပေါ်မှာတွေ့ရတာပါ။ရုပ်သံဇာတ်လမ်းတွေကမူရင်းသရုပ်ဆောင်တော်တော်များများကိုပဲဒီရုပ်ရှင်ကားကြီးမှာပြန်ပြီးတော့တွေ့နိုင်ပါတယ်
။ Welcome to Downton Abbey.
Will you have enough cliches to get you through the visit?
2019ခုနှစ်တွင်ရုပ်ရှင်လောကမှာစူးစူးညံ့ညံ့ဖြစ်စီတဲ့ရုပ်ရှင်ကားတကားကတော့ Joker ပဲဖြစ်ပါလိမ့်
မယ်. I have some bad news for you. This is the last time we'll be meeting.
You don't listen, do you? You just ask the same questions every week. How's your job? Are you having any negative thoughts?All I have are negative thoughts.
ရုပ်ပြကတုံးကိုရုပ်ရှင်ကားအဖြစ်နဲ့ပြန်ပြီးရိုက်ကူးထားတဲ့ဂျိုကာရုပ်ရှင်ကားကနိုဝင်ဘာလရုပ်ရှင်လက်မှတ်အရောင်းဝင်ငွေဒေါ်လာ10,000ကျော်သွားစေခဲ့ပြီးတော့အာအဆင့်ကန့်သက်ကြီးရှုရုပ်ရှင်အဆင့်သတ်မှတ်ထားတဲ့ရုပ်ရှင်ကားတကားအနေနဲ့ဒီလောက်ဝင်ငွေများများရစေတဲ့ပထမအဦးဆုံးကားဖြစ်ပါတယ်။ဒီရုပ်ရှင်ကားကလူရည်တိတ်များတဲ့တရုတ်နိုင်ငံမှာတော့မှပြခွင့်မရဘဲဒီလောက်ဝင်ငွေများများရတာဖြစ်ပါတယ်။ဒီရုပ်ရှင်ကဝေဖန်မှုတွေတလေကြီးနဲ့ကြုံရပြီးတော့အောက်တိုဘာမှာအမေရိကန်ပြည်အောင်စုမှာမ မိတ်ဆက်ကယုံတင်တော့မြို့ကြီးတွေမှာရဲတောင်မှာချထားရတာပါရုပ်ရှင်ထဲမှာအဓိကတရုပ်ဆောင်ကသူများတွေကိုအနိုင်ကျင့်တဲ့ဇက်ယုံနဲ့အကြမ်းဖက်မှုတွေလုပ်လို့ခက်ရွရွလူတွေအဲ့ဒီဇက်ကောင်ကိုအတုခိုးပြီးတော့လိုက်တိုက်ခိုက်မှုတွေလုံးမှာဆိုးရတယ်ဆိုပြီးတော့တော်တော်ကိုစုညံတန်တွေနဲ့ရဲတောင်ချထားရတဲ့အခြေအနေဖြစ်သွားခဲ့ရတာပါဂျိုကာဆိုတဲ့ဇက်ကောင်ကတော့လင်းတို့လူသားဘက်မန်နဲ့သူ့ရဲ့ပြိုင်ဘက်ရန်သူဖြစ်ပြီးတော့ဂျိုကာဖြစ်တဲ့တရုတ်ဆောင်နဲ့ဝါကင်ဖီနစ်ရဲ့တရုတ်ဆောင်မှုကလည်းတကယ်ကိုကောင်းလွန်တရုတ်ပါလွန်လို့တကယ်ကြောက်စရာခံစားမှုမျိုးကိုပေးစွမ်းတယ်လို့ပရိသတ်တွေကပြောပါတယ်။ရုပ်ရှင်ရောအဝင်မှာအိတ်တွေကိုစစ်မယ်မျက်နှာဖုံးတွေတက်မလာပါနဲ့နောက်ကခြုံတဲ့ဝတ်ရုံတွေဒါမှမဟုတ်လဲဇက်ကောင်ဝတ်စုံကော့စတူးမ်တွေဝတ်မလာကြပါနဲ့လို့အဝင်ပေါက်ဝတ်မှာစိုင်းမုတ်တွေထောင်ထားရတာပါဆောင်ဗျူရုပ်ရှင်ရုံမှာအဲ့ဒီအချိန်ကတာဝန်ကျနေသူကတော့မန်နေဂျာမိုက်အရီကိုဖြစ်ပါတယ်
။ No masks, no costumes. Anyone that comes in with that will be asked to leave or to put their backpack or their costumes, take it off, put it in the car.
ဂျောဘွေးယူမလာရ၊မျက်နှာဖုံးတက်မလာရ၊ costume ဝတ်မလာရလို့တကားဝမှာစိုင်းမုတ်တွေထောင်ထားပါတယ်။အဲ့ဒီလိုဝတ်စားလာမယ်ဆိုရင်ဝင်ဝတ်မပေးဘူး။အိတ်ထဲလက်ထဲမလာပါနဲ့။ကားထဲမှာထားခဲ့ပါဆိုတာတွေသတိပေးထားပါတယ်။ကျွန်တော်တို့ကလည်းရုပ်ရှင်ကြီးပြိတ္တအားလုံးအေဂျန့်လုံခြုံမှုရအောင်အထက်ထပ်ပတ်နေမှာပ
ါ Tonight is a magical night where I choose the cat that deserves a new life
Going to the ball could get dangerous
Come on
နမေကျော်အောင်မြင်တဲ့ပြားဆက် Cats ကိုရုပ်ရှင်ဖြစ်တဲ့နမေကြီးတရုတ်ဆောင်တွေနဲ့ရိုက်ကူးပြီးတော့ကြော်ညာကိုတော့နိုဘင်မာလကပဲထုတ်လိုက်ပါတယ်။ဒီရုပ်ရှင်ကဒီ2019ခုနှစ်ရဲ့နောက်ဆုံးလဒီလဒီဇင်ဘာလမှာရုံတင်မှာဖြစ်ပြီးတော့ဂီတလောကမှာလက်ရှိအအောင်မြင်ဆုံးလို့ပြောလို့ရတဲ့ Taylor Swift ပထမဆုံးဝင်ပြီးတော့တရုတ်ဆောင်ထားတဲ့ရုပ်ရှင်ကဖြစ်ပါတယ်။ဒီရုပ်ရှင်မှာထူးခြားတာကမျက်နှာနေရာမှာတရုတ်ဆောင်တွေရဲ့တကယ့်မျက်နှာတွေကိုတုံထားပြီးတော့ကော်လုံးနေရာတွေမှာတော့ကွန်ပျူတာအထူးပြုလုပ်ချက်နဲ့ကြောင်မွေးတွေလိုဖန်တီးပြီးတော့ရိုက်ကူးထားတာပါ
Here we go
ကဲရှင်းနေ2020မှာရောဘလို့ဇကားကောင်းတွေရုံတင်မလဲဆိုတာကြည့်ရအောင်ပါCinderella, Beauty and the Beast နဲ့ Mulan ရုပ်ရှင်ကားတို့က2020မှာ Disney ထုတ်လုပ်ရေးကရုံတင်မဲ့ရုပ်ရှင်ကားတွေဖြစ်ပါတယ်။တရုတ်နိုင်ငံမှာအောင်မြင်ပေမဲ့နိုင်ငံတကာအထိမရောက်သေးတဲ့မင်းသမီး Liu Yifan ကမလ2020မှာရုံတင်မဲ့ Mulan ရုပ်ရှင်ကားမှာမင်းသမီးဖြစ်တဲ့တရုတ်ဆောင်ထားပါတယ်
။ It is what is best for our family.
Yes. I will bring honor to us all.Quiet, composed, graceful, disciplined.
Order နဲ့မပြောမဖြစ် James Bond ရုပ်ရှင်ကားတက်ကားလဲ2020 AB လာမှာရုံတင်မှုရှိပါတယ်เนาะဒီရုပ်ရှင်ကားနာမည်က No Time to Die.တေဖို့တော့အချိန်မရှိပါနဲ့အမေရိကန်ရုပ်သံဇလန်တွဲဖြစ်တဲ့ True Detective Director Kerry Fukunaga ကဒီ25ကားမြောက် James Bond ရုပ်ရှင်ကားမှာ Director ဖြစ်တဲ့တရုတ်ဆောင်ထားပြီးတော့ဒီ007 British The Show James Bond ဖြစ်တဲ့ဒီကားမှာလည်းမင်းသား Daniel Craig ကနောက်ဆုံးအခေါက်ဖြစ်နေပါဝင်ပြီးတော့တရုတ်ဆောင်ထားပါတယ်ရှင်
2019ခုနှစ်ကုန်ပိုင်းအထူးစီစဉ်တွေကဟောလိဝုဒ်ရုပ်ရှင်တွေအကြောင်းသုံးသပ်ချက်ကိုမအေးတနာကျော်ကတင်ပြခဲ့တာပါရှင်။ဒီစီစဉ်ကိုတနင်္လာနေ့မနေ့ပိုင်းမှာလည်းနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်။အခုကိုငိမ့်ချန်းနဲ့မက်ခင်ဖြူထွေးတို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းဆက်ပြီးတော့နားဆင်ကြရပါမယ်ရှင
်။ဂျာမနီနိုင်ငံအနောက်မြောက်ပိုင်းရင်ထယ်မြို့ကလေးကဂျေရိုမင်းတို့မိသားစုအင်္ဂလိပ်မှာခရစ်စမတ်သစ်ပင်တွေစုစုပေါင်း350စံချိန်တင်လောက်အောင်ထည့်သွင်းစီရင်ထားပါတယ်။သူတို့ရဲ့တအိမ်လုံးဧကန်ကနေဧကန်အထိသစ်ပင်တွေထည့်သွင်းအလှဆင်ထားတာပါ။ဒီလိုအလှဆင်ထားတာဟာဆိုရင်ခရစ်စမတ်ဖိုးဖိုးကြီးဆန္ဒကလော့စ်ရဲ့နေအိမ်လားလို့တောင်ထင်ရပါတယ်။သူတို့အခုလိုစီရင်သွားခဲ့တဲ့အတွက်ဂျာမန်စံချိန်အင်စတီကျူအဖွဲ့ရဲ့တနေရာထဲမှာခရစ်စမတ်သစ်ပင်အများဆုံးအလှဆင်ထားနိုင်တဲ့ကမ္ဘာစံချိန်ကိုချိုးသွားပါတယ်။ သောမတ်စ်နဲ့ဆူဆန်ဂျီရိုမင်းတို့ရဲ့အိမ်မှာစီရင်ထားတဲ့တစ်ပင်တွေဟာတပင်နဲ့တပင်လည်းမတူပါဘူး။တချို့အပင်တွေဆိုရင်နာမည်ကြီးရုပ်ရှင် Star Wars တဲကစစ်သားရုပ်တွေ၊စူပါဟီးရိုးရုပ်တွေအသီးတွေနဲ့စီရင်ထားတာကိုလည်းတွေ့ရပါတယ်။ခရစ်စမတ်ဘောလုံး1000ကျော်နဲ့မီဂျိုပေါင်း200ကျော်ကိုတုံထားတယ်လို့သောမတ်စ်ဂျီရိုမင်းကပြောပါတယ်။ဒီဇင်ဘာလအစကတည်းကစတင်ဆင်ခဲ့တာဖြစ်ပြီးနောက်နေ့ကျရင်လည်းဒီဆန်ချင်းကိုချိုးဖို့ကြိုးပမ်းမယ်လို့ပြောသွားပါတယ်ရှင်။
ဟန်ဂေရီငါးပြတိုက်တစ်ခုမှာတော့ခရစ်စမတ်ရာသီအတွက်ထူးထူးခြားခြားတွေပြင်ဆင်ထားပါတယ်။ပြတိုက်ထဲကငမန်းခွနကောင်နဲ့တခြားငါးတွေအတွက်ခရစ်စမတ်သစ်ပင်ကြီးကိုခရစ်စမတ်ဘိုးဘိုးကြီးဆန်တာကလော့စ်လို့ဝတ်ဆင်ထားတဲ့ရေငုံသမားနှစ်ဦးကငါးပြတိုက်ရေကန်ထဲကိုယူသွားခဲ့တာပါ။ဒီသစ်ပင်ကြီးကိုခရုကုံလေးတွေနဲ့အလှဆင်ထားပြီးတော့15ပေလောက်နဲ့တဲ့ရေကန်ကြီးရဲ့အောက်ခြေမှာစိုက်ထူခဲ့တာပါ။အခုလိုသစ်ပင်စိုက်တဲ့ထုံးစံကိုလွန်ခဲ့တဲ့နှစ်အနည်းငယ်လောက်ကစတင်ခဲ့ပြီးတော့ရေကန်ထဲကငမန်းတွေကသဘောကျတယ်လို့ဇီဝဗေဒပညာရှင်လည်းဖြစ်ရေငုပ်သမားလည်းဖြစ်တဲ့ဒေးဗစ်ဒဘတ်ကပြောပါတယ်ဒီသစ်ပင်ကိုချက်ချင်းဆိုသလိုပဲငမန်းတွေကတွန်းလှဲ့ကြတဲ့အတွက်ရေငုပ်သမားတွေအနေနဲ့ခဏခဏပြန်ထူခဲ့ရပါတယ်ဒီငါးတွေအတွက်လည်းအစားအသောက်တွေကိုအထူးပြင်ဆင်ပြီးကျွေးမွေးခဲ့ပါတယ်ဒီနှစ်မှာတော့ငမန်းတွေကိုရေကန်ထဲမှာအစာကျွေးမဲ့အစာတကောင်ချင်းစီတန်းစီပြီးအစာလာယူနီးသင်ပေးဖို့ရှိနေပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမိန်းပြည်နယ်နယူးယောက်မြို့မှာနှစ်ဆင်ကျင်းပနေကြထုံးစံတစ်ခုဖြစ်တဲ့ Christmas ဘိုးဘိုးကြီး Santa Claus လို့ဝတ်ဆင်ပြီးနှင်းလျှောစီးရပွဲကျင်းပခဲ့ပါတယ်။အနောက်တိုင်းအယူဆတစ်ခုဖြစ်တဲ့ Christmas ဘိုးဘိုးကြီး Santa Claus ဟာ Christmas နေ့မှာသမင်တွေစွဲတဲ့စွပါလေကြီးနဲ့လက်ဆောင်တွေကိုအိမ်တိုင်းကလေးတိုင်းကိုလှည့်လည်ပေးလေရှိတာပါ။တကယ်လို့ Christmas ဘိုးဘိုးကြီးရဲ့သူ့စွပါလေတစ်ခုခုချွေရင်သွားခဲ့ရင်တော့အခုနှင်းလျှောစီးသူတွေကSanta Claus အစားလက်ဆောင်တွေလိုက်ပေးလိမ့်မယ်လို့ရည်ရွယ်ထားတာပါ Santa Claus အယောက်240လောက်ပါဝင်ဆင်နွှဲခဲ့ပြီးအနီရောင်ဝတ်စုံအဖြူရောင်မုတ်စိတ်တွေဝတ်ဆင်ထားကြပါတယ်ပြီးတော့ဒီဒေသဆိုင်ရာပရာဟိတာအဖွဲ့ Sunday River Community Fund တခုအတွက်ရန်ပုံငွေရှာပေးခဲ့တာလည်းဖြစ်ပါတယ်ရှင
်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှနှာစင်နိုင်ကြပါရဲ့ရှင်။ကျမတို့ VOA ကိုစားလိုက်ကနေဆက်သွယ်လို့ရင် VOA American တပ်မြန်မာပိုင်းစီစဉ်ရန်ကုန်စားလိုက်ကြီးစားလိုက်တစ်တာအမှတ်89ကိုစာရေးသားဆက်သွယ်နိုင်ပါတယ်။ VOA ကနေအခုအတန်လွှင့်ပေးနေတဲ့တနအီစာအစီအစဉ်အစဆုံးကိုတော့အတန်လွှင့်ချိန်ပြပြချင်းည10နိုင်ကနေ17နိုင်အထိလိုင်းဒိုမီတာ25 32ပထမနိုင်ဝက်မှာလိုင်းလက်မီတာ190တို့ကနေပြီးတော့လည်းပြန်လည်နှာစင်နိုင်ပါတယ်ရှင်။ခုတနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရတိုင်ကပြောပြပေးပါဦးမယ်ရှင်
။စပိန်နိုင်ငံမက်ဒရစ်မြို့မှာကျင်းပတဲ့ကုလသမဂ္ဂရာသီဥတုဆိုင်ရာညီလာခံကတော့ဒီကနေ့မှပြီးဆုံးသွားခဲ့ပါပြီ။ကမ္ဘာကြီးပူနွေးလာမှုကိုတိုက်ဖျက်ဖို့အတွက်လှုပ်ဆောင်ရမယ့်အချက်တချို့ကိုနိုင်ငံကြီးတချို့ကလက်မခံခဲ့ရတာကြောင့်နိုင်ငံငယ်လေးတွေနဲ့ပတ်ဝန်းကျင်ရေးတက်ကြွလို့ရှားသူတွေကပြင်းပြင်းထန်ထန်ဝေဖန်လိုက်ကြပါတယ်။မက်ဒရစ်ညီလာခံကကမ္ဘာကြီးပူနွေးလာမှုကိုကာကွယ်ထိန်းသိမ်းဖို့အတွက်ဖလုံရင်တန်းွက်ထုတ်လွှင့်မှုကိုအလင်းမြန်ဖျက်တောက်ဖို့သိပ္ပံပညာရှင်တွေကကြံပေးကြပုံမှာကမ္ဘာနိုင်ငံတွေနဲ့စုပေါင်းလိုက်နာဖို့ဘယ်လောက်ထိဆန္ဒရှိသလဲဆိုတာကိုစမ်းသပ်မှုတစ်ခုဖြစ်တယ်လို့လည်းရှုမြင်နေကြပါဗျ။ဟောင်ကောင်မှာအစိုးရကိုစန့်ကျင်ဆန္ဒပြတဲ့သူတချို့ဟာဈေးဝယ်ဆန္ဒတွေမှာဒီကနေ့စုဝေးဆန္ဒပြခဲ့ကြပြီးတော့ရဲတပ်ဖွဲ့ဝင်တွေနဲ့ထိတိုက်တွေ့ခဲ့ကြပြီးတော့ဆန္ဒပြတဲ့သူတချို့ကိုရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးလိုက်ပါတယ်။အနောက်ရောင်ဝှစ်ဆောင်တွေဝတ်ပြီးမျက်နှာဖုံးဆွတ်ထားတဲ့ဆန္ဒပြတဲ့သူတွေဟာဈေးဝယ်ဆန္ဒတွေမှာစုဝေးပြီးတော့လလရေးအတွက်တိုက်ပွဲဝင်ဖို့တရားမျှတမှုရှိစေရေးစတဲ့ကြွေးကြော်သံတွေကိုအော်ဟစ်ဆန္ဒပြခဲ့ကြပါတယ်။နေရာတချို့မှာဆန္ဒပြတဲ့သူတွေဘက်ကတိုက်ခိုက်ဖျက်ဆီးတာတွေရှိခဲ့တာကြောင့်ဆန္ဒပြတဲ့သူတွေနဲ့အထီးရုံးနေနေရဲတပ်ဖွဲ့တွေထိတိုက်တွေ့ခဲ့ကြပြီးတော့ရဲတပ်ဖွဲ့ကဖမ်းဆီးတာတွေလည်းလုပ်ခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒနာအိုကျွန်းမှာပြင်းအား 6.8 ရှိတဲ့ငလျင်တစ်ခုဒီကနေ့မှလှုပ်ခတ်သွားခဲ့တယ်လို့ဘူမိဗေဒကျွမ်းကျင်သူတွေကပြောလိုက်ပါတယ်ငလျင်ကဒီရဘောင်မြို့မိုင်90ကျော်အကွာကိုဖိုးပြပြီးလှုပ်ခတ်ခဲ့သွားခဲ့တာဖြစ်ပြီးတော့အဲ့ဒီနေရာကိုတော့ကယ်ဆယ်ရေးအဖွဲ့တွေဆီလွှတ်ထားပြီးဖြစ်တယ်လို့ဖိလစ်ပိုင်ရဲတပ်ဖွဲ့ကပြောကြားလိုက်ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရန်နိုင်ပြောပြပေးသွားခဲ့တာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကမတ်ဆုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။မနက်ဖန်တနင်္လာနေ့မနက်ခင် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOA သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။Thank you.
This program has come to you from the Voice of America, Washington.
Welcome to the Voice of America.